Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဩဂုတ်လ9ရက်တနင်္လာနေ့မနေ့ကင်းအစည်းအဝေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ25 40 51နဲ့ VOA ရဲ့ YouTube စာမျက်နှာ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့အခုတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါခင်ဗျာဒီကနေ့မနေ့ကင်းအစည်းအဝေးကိုတောင်းဝန်ယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမသိရင်ထိုင်နေတူပြောပြပေးပါမယ်33နှစ်ပြည့်ပြီဖြစ်တဲ့ရှစ်လေးလုံးနှုတ်ရှားမှုကိုဗြိတိန်ကအမြဲအမှတ်ရနေပြီးအာဏာသိမ်းအကြမ်းဖက်မှုတွေကိုဆန့်ကျင်တယ်လို့ဗြိတိန်သံမကြီးကပြောပါတယ်ရှစ်လေးလုံးထိမ့်မှတ်ဖြစ်တင်းတွင်နေမှာပြပရောက်မြန်မာတွေဆင်အာဏာသိမ်းဆန့်ကျင်ပွဲတွေပြုလုပ်နေကြပါတယ်အိန္ဒိယအတွက်အိုလံပိတ်ရွှေတံဆိပ်ယူပေးတဲ့လန်ဒန်ပစ်ချန်ပီယံကိုဒေါ်လာ2တန်းကျော်ဆုချကြမှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်းဝင်းအောင်ရင်
ဟုတ်ကဲ့ပါခင်ဗျာအဲဒီလိုထိတ်တန့်ရောက်မြန်မာနိုင်ငံနိုင်ငံတကာသတင်းတွေနားဆင်ရပြီးမြန်မာနိုင်ငံမှာကျန်းမာရေးစနစ်ကမကောင်းရတဲ့အထက်ဆေးရနာသိမ်းမှုကြောင့်ပြည်သူတွေကိုဗစ်တတိယလှိုင်းမှာအလူအလဲခံရတယ်လို့ဝေဖန်မှုတွေရှိလာပါတယ်
ကျွန်တော်တို့ကမိုးလေးမိုးဆုံးကြီးလေးဆိုတော့အလောင်းတွေကတော့တန်းစီနေတာဟိုအလောင်းတွေကကွယ်လွန်သွားပြီပဲကားတွေကမရတာတချို့ကအိမ်မှာ2ရက်3ရက်အဲ့လိုမတရားသေးတဲ့အလောင်းတွေလည်းရှိတယ်ဗျာတချို့ဆိုအနောက်နောက်ဖြတ်နေတဲ့အလောင်းတွေလည်းအများကြီးပဲ
သတင်းပိပိုချက်ကိုသတင်းနေ့အပြီးမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ပတ်စင်ကဏ္ဍတွေကိုလည်းတင်ဆက်ဖို့ရှိနေပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာဆေးအုပ်ချုပ်ရေးကနေဒီမိုကရေစီစနစ်ကိုပြောင်းဖို့အတွက်လွန်ခဲ့တဲ့33နှစ်ကတနိုင်ငံလုံးအတိုင်းအတာနဲ့ပြုလုပ်ခဲ့တဲ့ရှစ်လေးလုံးလှုပ်ရှားမှုမှာအသက်ပေးသွားရသူတွေကိုဗြိတိန်ကနေအမှတ်ရနေပြီးအဲ့ဒီအချိန်ကလိုပဲအခုလည်းမြန်မာပြည်သူတွေနဲ့တသားတည်းဆက်ပြီးရှိနေမယ်လို့မြန်မာနိုင်ငံဆိုင်ရာဗြိတိန်သံမကြီး Pete Walsh ကပြောပါတယ်ဒီဩဂုတ်လဟာ
33rd anniversary of the 1988 uprising against military rule in Myanmar.Today, we remember that uprising.
In August 88th, the Myanmar National Assembly was held in the 33rd year of the Nepalese Independence. The struggle for freedom and democracy was fought in the Nepalese Independence War. The Nepalese Independence War was fought in the Nepalese Independence War. The Nepalese Independence War was fought in the Nepalese Independence War. The Nepalese Independence War was fought in the Nepalese Independence War. The Nepalese Independence War was fought in the Nepalese Independence War.တဲ့ပြန်ဒီမိုကရေစီစနစ်နဲ့ပြည်သူတွေရဲ့ဒီမိုကရေစီကိုပြန်ဖော်ဆောင်ရမှာဖြစ်တယ်လို့ပြောသွားတာပါ88အရေးခင်မှာရန်ကုန်မြို့နေရာအနှံ့ပြားမှာဆန္ဒပြပွဲတွေနဲ့တူစစ်တပ်ကနေပြစ်ခတ်တာတေဆုံးထံရရသူတွေကိုတေဆောင်သွားတာနဲ့လူအများပြားတေဆုံးခဲ့တာကိုတွေ့ရတယ်လို့အဲ့ဒီချိန်ကဗြိတိန်တန်မတ်ဖြစ်သူမာတင်မော်လန်ရဲ့ကိုရစ်မှတ်တမ်းကိုပါရန်ကုန်ဗြိတိန်တန်ရုံ Facebook စာမျက်နှာမှာဖော်ပြထားတာပါအခုလိုဖြစ်ရတဲ့ကြောက်ရွံ့ကောင်းတဲ့တက်ရောက်မှုကိုချက်ချင်းခံစားရတာမျိုးမဟုတ်ပဲလာမယ့်နှစ်တွေအတွင်းမှာမှအရေးချင်းဖြစ်ဆရာဝန်တွေအင်ဂျင်နီယာတွေရှေ့နေတွေမရှိတော့ပဲဖြစ်လာမှသိနိုင်တာကြောင့်ဒီလိုပုံစံမျိုးနဲ့ဆက်ပြီးသွားလို့မဖြစ်ဘူးဆိုတော့ကိုစစ်တပ်ထဲကတယောက်ယောက်ကသိပြီးပြန်လည်တင့်မြန်ရေးကိုလုပ်ရမှာဖြစ်ကြောင်းလည်းတန်မတ်မော်လန်ကသတိပေးချက်ကိုဖော်ပြထားပါတယ်စစ်တပ်ရဲ့ရဲတွေရဲ့ပြစ်ခတ်ဖမ်းဆီးမှုတွေရှိတဲ့ကြားကပဲရှစ်လေးလုံး33နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်တဲ့တနင်္လာနေ့မှာမြန်မာနိုင်ငံတွင်းနေရအတော်များများမှာအာဏာရှင်ဆန့်ကျင်ဆန္ဒထုတ်ဖော်ပွဲတွေပြုလုပ်ခဲ့ကြပါတယ်
။ဩဂုတ်လ10ရက်နေ့မှာကြာရောက်တဲ့33နှစ်မြောက်ရှစ်လေးလုံးနဲ့အထိတ်မှတ်ပွဲနဲ့ဆင်အာနာသိန်းဆန့်ကျင်ဆန္ဒပြပွဲတွေကိုဥရောပနဲ့အာရှနိုင်ငံတချို့မှာတနင်္လာနေ့ကကျင်းပပါတယ်။နယ်သာလန်ရောက်မြန်မာတချို့ကမြို့တော်အမ်စတာဒန်ရဲ့ဒမ်ဂျင်ပြင်မှာရှစ်လေးလုံးအထိတ်မှတ်ပွဲနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုနိုင်ငံတကာရဲ့ထောက်ခံမှုရလာစေရေးဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်တဲ့အရှင်စန္ဒဝရကမိန့်ပါတယ်
။အာနာရှင်ရာဦးဇင်းတို့ဗမာပြည်ရဲ့အာနာကိုကြည်သူလက်ထက်ရတဲ့လူယူပြီးကလိန်ကပြစ်လောက်ခဲ့တာဟာရှစ်လေးလုံးအချိန်မှာတစ်ခါဖြိုလဲခဲ့တယ်။ဒါပေမဲ့တိုးတွေအမြင့်မပြတ်ခဲ့ဘူး။အခုဒီမှာ2021မှာဆိုရင်အမြင့်ပြတ်ရမယ်။
ဒီဆန္ဒပြပွဲကိုနယ်သာလန်နိုင်ငံသားတချို့လည်းပူးပေါင်းပါဝင်ခဲ့ပါတယ်။အလားတူဂျာမနီနိုင်ငံမြူးနစ်ဖရန့်ဖို့တ်ဘာလင်မြို့တွင်မှာရောဗြိတိန်နိုင်ငံလန်ဒန်က ဗြိတိရှ်ပါလီမန်ရှင်ပြင်မှာပါမြန်မာနိုင်ငံသားတွေရှစ်လေးလုံးနဲ့အထိုင်မှာပွင့်တဲ့ဆန္ဒသင်ဆန့်ကျင်ဆန္ဒပြပွဲတွေတင်းငွေတွေကကျင်းပကြပါတယ်အရှတိုက်မှာလည်းတောင်ကိုရီးယားဂျပန်နိုင်ငံတိုကျိုတို့မှာလည်းရန်နဲ့ချီတဲ့မြန်မာနိုင်ငံသားတွေရှစ်လေးလုံးနဲ့ဆန္ဒပြပွဲနဲ့ NUG အစိုးရထောက်ခံကြောင်းဆန္ဒပြခဲ့ကြပါတယ်ရှင
်မြန်မာနိုင်ငံမှာတရက်အတွင်းဓာခွင့်နမူနာ9269ခုစစ်ဆေးရမှာပိုးတွေအတိပြုလူနာက3028ဦးတွေ့ရပြီးသေဆုံးသူက250ရှိနေတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဩဂုတ်လ10ရက်မှာသတင်းထုတ်ပြန်ပါတယ်။ဒါဟာဓာတ်ခွဲနမူနာစုစုပေါင်းရဲ့32.69%ရာဂိုင်းနှုန်းမှာပိုးတွေ့တာပါ။အခုချိန်ထိဆိုကိုဗစ် -19 ကြောင့်သေဆုံးသူပေါင်းက11,986ဦးရှိနေပါပြီ။ကျန်းမာရေးဌာနကနေ့စဉ်ထုတ်ပြန်နေတဲ့စီးရင်စရာတွေဟာအပြင်မှာတကယ်ပိုးကူးဆက်သေဆုံးတဲ့စီးရင်တွေနဲ့ကွာဟမှုရှိနေတယ်လို့ကျမရဲ့ပညာရှင်တွေနဲ့ပရဟိတကူညီလှုပ်ဆောင်နေသူတွေကပြောပါတယ်မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့ COVID-19 တက်တရာလှိုင်းအရှင်ရော့မသွားသေးပဲပြည်နယ်တိုင်းဒေသကြီးအလုံးမှာကူးစက်မှုတွေဖြစ်နေတဲ့အပြင်ပြည်ပကပြန်လာသူတွေမှာပါ COVID ကူးစက်နေတာဆန့်သက်တွေ့ရတယ်လို့ပြောပါတယ်ဒါကြောင့်ယောဂါပိုးထိန်းချုပ်ရေးအတွက်အစိုးရရုံးတွေနဲ့စာသင်ကျောင်းတွေကိုဩဂုတ်လ15ရက်နေ့အထိနောက်ထပ်တစ်ပတ်တိုးပြီးတော့ပိတ်ထားပါတယ်
အမေရိကန်ပြည်ထောင်စုမှာဗီဇာပြောင်းဒယ်တာကိုရိုနာဗိုင်းရပ်စ်မျိုးကွဲကူးစက်မှုတိုးလာတာနဲ့ပတ်သက်ပြီးထိတ်တန့်ကျန်းမာရေးတာဝန်ရှိသူတွေကတင်းနှင်းကနေနေမှာထပ်ပြီးသတိပေးပါတယ်။ COVID-19 ကာကွယ်ဆေးမဖြစ်မနေထိုးဖို့တောင်းဆိုမှုတွေလည်းပို့ပြီးတော့များလာနေပါတယ်။မဖြစ်မနေကာကွယ်ဆေးထိုးရမယ်ဆိုတဲ့သတ်မှတ်ချက်ကိုတော့မမျှော်လင့်ချောင်းသမ္မတဂျိုးဘိုင်ဒန်ရဲ့ထိတ်တန့်ကျန်းမာရေးဆိုင်ရာအကြံပေးဒေါက်တာအန်တိုနီဖောက်ချီက NBC ရုပ်သံရဲ့ Meet the Press အစီအစဉ်မှာပြောဆိုခဲ့တာဖြစ်ပါတယ်။အစားအသောက်နဲ့ဆေးဝါးကုတ်ကရေးဌာန FDA ကတာဝန်ရှိသူတွေကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးနိုင်ရေးအတွက်ခွင့်ပြုချက်အပြည့်အဝပေးပြီးဆိုရင်တော့တက္ကသိုလ်တွေစီးပွားရေးလုပ်ငန်းတွေနဲ့ဒေသတွင်းလုပ်ငန်းတွေအနေနဲ့ကာကွယ်ဆေးမဖြစ်မနေထိုးရေးသတ်မှတ်ဆောင်ရွက်ဖို့ခိုင်ခိုင်မာမာထောက်ခံတယ်လို့လည်းဒေါက်တာဖောက်ချီကပြောပါတယ်။ကာကွယ်ဆေးတွေကိုအပြည့်အဝတည်ပြုချက်ရပြီးဆိုရင်တော့တချို့ကကိုယ်တိုင်ကာကွယ်ဆေးသွားပြီးတော့ထိုးမယ်လို့ယုံကြည်တဲ့အကြောင်းကာကွယ်ဆေးမထိုးလို့သူတွေအတွက်ကတော့ဒေသဆိုင်ရာအဆင့်ကာကွယ်ဆေးမထိုးမနေရသတ်မှတ်ချက်လိုအပ်လာမယ်လို့ယုံကြည်ကြောင်းဒေါက်တာဖောက်ချီကပြောပါတယ်ရှင်။
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရေအမေရိကန်တန်ကမနက်ခင်းသတင်းတွေဆက်လက်ကြီးညာနေပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်နဲ့နေတိုးမဟာမိတ်တပ်တွေရုပ်သိမ်းတာနဲ့တူတာလီဘန်တွေရဲ့နေမြေတိုးချဲ့သိမ်းပိုက်မှုတွေတိုက်ခိုက်မှုတွေတိုးလာတဲ့အတွက်အခြေအနေတွေထိမ့်မနိုင်သိမ့်မရမဖြစ်ခင်အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးညှိနှိုင်းမှုတွေပြန်ပြီးလှုပ်ဖို့တွန်းအားပေးတဲ့အနေနဲ့နိုင်ငံတကာဆွေးနွေးပွဲနှစ်ခုကိုကတ္တာနိုင်ငံမှာဒီသတင်းပတ်ထဲဆက်ပြီးတော့ထိန်းချုပ်မှာဖြစ်ဆက်ပြီးကျင်းပမှာဖြစ်ပါတယ်အမေရိကန်ကအာဖဂန်တပ်တွေကို၄ချောင်းအကူအညီပေးနေတဲ့ကြားကပဲတာလီဘန်တွေကနေရာတော်များများကိုတိုက်ခိုက်ထိန်းချုပ်ထားချိန်မှာအခုလိုဆင်နုပွဲကျင်းပဖို့ကြိုးစားတာပါ။အာဖဂန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇမ်မေးခါလီဇက်ကရုရှားတရုတ်နဲ့ပါကစ္စတန်ကအာဖဂန်ဆိုင်ရာအထူးကိုယ်စားလှယ်တွေနဲ့ဗိုလ်တပ်ဖူးနေကာတာနိုင်ငံဒိုဟာမှာတွေ့ဆုံမှာဖြစ်ကြောင်း Extend Troika လို့ခေါ်တဲ့ဒီ၄နိုင်ငံရဲ့တန်တမာအတိုင်းဝိုင်းက VOA ကိုပြောပါတယ်။ဒီအထူးကိုယ်စားလှယ်တွေဟာဒိုဟာအခြေစိုက်တာလီဘန်တွေနဲ့အာဖဂန်အစိုးရကုစလေတွေနဲ့ဆွေးနွေးပွဲအကြိုလည်းညှိနှိုင်းကြမှာဖြစ်ပါတယ်
။စင်ကာပူနိုင်ငံသားတွေကြားအလို့အကန့်အတွက်ရှင်းပြန်ရမှုအပေါ်စိုးရိမ်လာကြတဲ့အချက်ကိုဖြေရှင်းနိုင်ရေးအတွက်နိုင်ငံသားသားလုံသားဆိုင်ရာမူဝါဒတွေကိုချိန်ညှိမဲ့အကြောင်းစင်ကာပူဝန်ကြီးချုပ်ကတင်းငွေနေ့မှာပြောပါတယ်။စင်ကာပူနိုင်ငံတွင်းကိုနိုင်ငံသားတွေဝင်ရောက်မှုအရေးအတွက်နဲ့အရေးအသွေးကိုစီမံခန့်ခွဲနိုင်ရေးစင်ကာပူရဲ့မူဝါဒတွေကိုချိန်ညှိရမယ်အကြောင်းဒီလိုကောင်းကောင်းဆောင်ရွက်နိုင်မယ်ဆိုရင်တော့ပြည်ပကလုံသားတွေနဲ့ရွှေပြောင်းအခြေချသူအစ်စ်တွေကိုဆက်ပြီးတော့ကြိုးစုနိုင်မှာဖြစ်တယ်လို့လည်းဝန်ကြီးချုပ်လီရှန်လွန်ကအမျိုးသားနေမင်ကွန်မှာထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်
။ဂျပန်နိုင်ငံတိုကျိုမှာကျင်းပတဲ့2020အိုလံပစ်ပွဲတော်မှာအိန္ဒိယနိုင်ငံသားနရတ်ချိုပရာဟာအိန္ဒိယနိုင်ငံအတွက်ပထမဆုံးအိုလံပစ်ရွှေတံဆိပ်ဆုကိုဆုခူးပေးပါတယ်။သူဟာစနေနေ့ဘောလုပွဲမှာ 88.58 မီတာအကွာလှန်တန်းပစ်ပြီးရွှေတံဆိပ်ဆုဆုခူးနိုင်တဲ့အတွက်အိန္ဒိယကုမ္ပဏီတွေနဲ့ပြည်내အစိုးရတွေကဂရုပေးထားတဲ့အမေရိကန်ဒေါ်လာ2,000,000,000တန်းနဲ့ငွေသားနဲ့လက်ဆောင်ပစ္စည်းတွေကိုရရှိတော့မှာဖြစ်ပါတယ်။
ဂျပန်နိုင်ငံတိုကျိုမြို့တော်မှာကျင်းပခဲ့တဲ့2020တိုကျိုအိုလံပစ်ပွဲတော်နောက်ဆုံးနေ့ဖြစ်တဲ့တနင်္ဂနွေနေ့ကပြိုင်ပွဲတွေမှာအမေရိကန်အားကစားသမားတွေကရွှေစိတ်3ခုထပ်မံဆွတ်ခွခဲ့ပြီးတဲ့နောက်မှာတော့ရွှေစိတ်38ခုရထားတဲ့တရုတ်ကိုကျော်ပြီးရွှေစိတ်39ခုနဲ့အမေရိကန်တို့ကအိုလံပစ်ရွှေစိတ်အများဆုံးရရှိခဲ့ပါတယ်။အမေရိကန်ကရွှေငွေနဲ့ကြေးစိတ်စုစုပေါင်း113ခုရရှိခဲ့ပြီးရွှေစိတ်အများဆုံးအပြင်စုစုပေါင်းစုစိတ်အများဆုံးလည်းဖြစ်ခဲ့ပါတယ်။တရုတ်ကစုစိတ်စုစုပေါင်း88ခု၊ရုရှားအားကစားသမားတွေကစုစိတ်82ခုဗြိတိန်ကစုတစိ65ခုရခဲ့ပြီးအင်ရှင်ဂျပန်ကစုတစိစုစုပေါင်း58ခုရရှိခဲ့ပါတယ်။အမေရိကန်သမ္မတကတော့ဂျေးဘိုင်ဒင်ကျင်းပခဲ့တဲ့အမေရိကန်အိုလံပစ်အားကစားသမားတွေနဲ့စနေနေ့ညနေခင်းအွန်လိုင်းကတွေ့ဆုံပွဲမှာအားကစားသမားတွေအတွက်သိက္ခာဂုဏ်ယူကြောင်းသမ္မတဘိုင်ဒင်ကပြောဆိုခဲ့ပါတယ်ရှင
်။တင်တင်းလာနေမနေ့ကင်းထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်တင်ဂီတိုက်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းပေးပို့ချက်တပုတ်ကိုအရင်ဆုံးနားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာအစာကလေးကကျန်းမာရေးဆောင်ရှောက်မှုချွေရင်းချက်တွေရှိနေရတဲ့ကြားထဲစစ်ကောင်စီကအာဏာသိမ်းထားချိန်မှာဖြစ်လာတဲ့ကိုဗစ်တတိယလှိုင်းရဲ့ဒဏ်ကိုပြည်သူတွေအကြီးအကျယ်ခံစားနေရပါတယ်ကျန်းမာရေးဝန်ဆောင်မှုနဲ့ဆောင်ရှောက်မှုအနေအထားတွေပို့ပြီးယူရင်ပျက်စီးလာနေပါလေဒီအကြောင်း AB သတင်းလွှာတပုတ်ကိုမတ်ခွညိုပြောပြမှာဖြစ်ပါတယ
်ကိုဗစ်ရောဂါနဲ့တည်ဆုံသူတွေကိုတုတ်တန်ကိုပို့ဖို့လိုက်ပြီးတည်ယူပေးနေတာဟာဝင်းနဲ့အားနဲ့မမျှအောင်ဖြစ်နေတယ်လို့ဘိုးစိန်ပရဟိတအဖွဲ့ခေါင်းဆောင်ကိုဘိုးစိန်ကပြောပါတယ
်အဲကျွန်တော်တော့လည်းမိုးလေးမိုးဆုံးကြီးဆိုတော့အလောင်းတွေကတော့တန်းစီနေတာအလောင်းတွေကကွယ်လွန်သွားပြီပဲကားတွေကမရတာသူတို့ဆိုအိမ်မှာ2ရက်3ရက်အဲ့လိုမတရားသေးတဲ့အလောင်းတွေလည်းရှိတယ်ဗျာသူတို့ဆိုအနံ့အောင်ဖြတ်နေတဲ့အလောင်းတွေလည်းအများကြီးပဲ
ကိုဘိုဆိုင်ရဲ့ဖခင်ဟာအောက်ဆီဂျင်မရလို့ကွယ်လွန်သွားခဲ့တယ်လို့လည်းသူကပြောပါတယ
်ဆင်းကိုလည်းလာလို့မရဘူးဆင်းကအောက်ဆီဂျင်ဆင်းကလုံးဝလက်မခံကျွန်တော်လုံးဝဆင်းပြီကျွန်တော်ဖြစ်လို့ကျွန်တော်ကိုပတ်သက်အထုံးလိုက်ခဲ့ပြီကျွန်တော်သွားလုံးဝလက်မခံအလုံးမခံတော့ကမထူးဘူးကွာဘယ်လိုမှထိုင်ကြည့်ရ
ဇူလိုင်လဟာမြန်မာနိုင်ငံမှာCOVID-19 ကာယောဂါကူးစက်မှုအဆိုးဆုံးလာဖြစ်ခဲ့ပြီးသေဆုံးသူ 11,500 မှာ COVID-19 နဲ့ဆက်ဆက်ကြောင်းအတည်ပြုတာက90ရာခိုင်နှုန်းကျော်ရှိခဲ့တဲ့အကြောင်းတရားဝင်ထုတ်ပြန်တဲ့မှတ်တမ်းတွေမှာတွေ့ရပါတယ်။စစ်ကောင်စီအစိုးရဟာအာဏာတည်ရန်ခိုင်မြဲရေးအတွက်အတိုက်အခံစန့်ကျင်သူတွေကိုနှိမ်နင်းဖို့ကူးစက်ကာယောဂါကိုလက်နက်လိုသုံးနေတယ်လို့စွပ်စွဲကြပါတယ်။အမည်မဖော်လိုတဲ့ဆရာဝန်တယောက်ကလည်းအလားတူပဲစစ်တပ်ဟာသူ့ကိုယ်ကျိုးအတွက်ကိုဗစ်ကပ်ရောဂါဖြစ်နေတဲ့အခိုက်အတန့်ကိုအခွင့်ကောင်းယူပြီးလက်နက်လိုအသုံးချနေကြောင်းဗြိတိန်အသံလွှင့်ဌာန Sky ကိုပြောပါတယ
် In the COVID situation for their own benefits so they don't care about their patient
situation စစ်ဆိုးရဟာကိုဗစ်ရောဂါဖြစ်တဲ့အခြေအနေကိုသူ့ရဲ့ကိုယ်ကျိုးအတွက်လက်နက်လိုအသုံးချနေပါတယ်သူတို့ကလူနာတွေရဲ့အခြေအနေအောက်ဆီဂျင်ပြတ်လတ်နေတဲ့အခြေအနေတွေအပြင်တကယ်လက်တွေ့မှာဘာတွေဖြစ်နေလဲဆိုတာကိုလည်းနည်းနည်းမှဂရုမစိုက်ကြပါဘူးသူတို့ကယူဆိုင်တာကသူတို့အာဏာတည်မြဲရေးတစ်ခုတည်းပါပဲ
။ကျန်းမာရေးသုံးအောက်ဆီဂျင်ဓာတ်ငွေလည်းနေရာအနှံ့မှာပြတ်တလောက်ဖြစ်နေပြီးမလိုအပ်ဘဲစုဆောင်းတိုးဝှက်ထားတာကနေကာကွယ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့စစ်အုပ်ချုပ်ရေးကောင်စီကအောက်ဆီဂျင်ရောင်းချပေးနေတဲ့ပုဂ္ဂလိကရောင်းဆိုင်တွေကိုတားမြစ်ကန့်သတ်ခဲ့ပါတယ်။ဒါပေမဲ့လည်းပြည်သူတွေကိုရောင်းခွင့်ကန့်သတ်ထားတဲ့အောက်ဆီဂျင်တွေကိုအစိုးရကိုထောက်ခံတဲ့သူတွေနဲ့စစ်တပ်ကဖွင့်ထားတဲ့ဆေးရုံတွေအတွက်တော့ပို့ပေးနေရတယ်ဆိုတော့ဆွဆွဲချက်တွေလည်းကြဲကြဲပြန့်ပြန့်ထွက်ပေါ်နေပါတယ်။ကိုဗစ်ရောဂါဖြစ်သူလူနာရှိတဲ့မိသားစုတွေဆွေမျိုးသားချင်းတွေဟာအောက်ဆီဂျင်ရဖို့တန်းစီပြီးတနေကုန်စောင့်ကြရပါတယ်။ရန်ကုန်မြို့မှာအဖိုးအတွက်လိုအပ်တဲ့အောက်ဆီဂျင်လာတန်းစီသူတယောက်ဟာသူ့အလှည့်ကိုရောက်တဲ့အချိန်မှာပဲအဖိုးဆုံးသွားတဲ့အကြောင်းတငယ်ချင်းဖြစ်တဲ့မတ်မျိုးမျိုးကအခုလိုပြောပြပါတယ်
။ဘုနှလုံးခဲမှရတယ်ဗျာ။ဒါပေမဲ့သူကမယူဘူးမထက်ပေးလေဘူးဆိုပြီးတော့စီနဲ့ပြည်ပြီးတော့အရာပုံလန်းထိုးတယ်သူကိုဆုံးသွားပြီဟိုးထိုးသူက
တချိန်တည်းမှာပဲစစ်အစိုးရနဲ့မပူးပေါင်းရေးအကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်ခဲ့ကြတဲ့ကျွမ်းကျင်ပညာရှင်တွေနဲ့အတူကျန်းမာရေးဝန်ထမ်းတွေဟာပြစ်မှတ်ထားခံနေရပါတယ်ပြီးခဲ့တဲ့စနေနေ့ကပဲမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်အတည်ပြုလူနာ3သိန်းကျော်ရှိတယ်လို့ဖော်ပြထားပါတယ်ဒါဟာမကြသေးခင်ကအရှေ့တောင်အာရှမှာသေနှုန်းအမြင့်ဆုံးဖြစ်ခဲ့တဲ့အင်ဒိုနီးရှားနဲ့မလေးရှားတို့ထက်စံချိန်ကျော်လွန်သွားတာဖြစ်ပါတယ် မြန်မာနိုင်ငံမှာတရားဝင်စမ်းသပ်အတည်ပြုတာသတင်းပေးပို့တာတွေမရှိတဲ့ကူးဆက်သေဆုံးရေတွက်ဟာလက်ရှိဖော်ပြထားတဲ့တရားဝင်ကိန်းဂဏန်းတွေထက်အများကြီးပိုတယ်ဆိုတဲ့ပြောဆိုယူဆချက်တွေလည်းရှိနေပါတယ်ရှင
်။မခွန်ညိုတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ပါ။ပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုဖျက်သိမ်းပြီးတော့ရွေးကောက်ပွဲအသစ်ပြန်လုပ်မယ်ဆိုပြီးစစ်ကောင်စီကကြေညာပေမဲ့လာမယ့်ရွေးကောက်ပွဲအပေါ်လူထုယုံကြည်မှုရဖို့ခက်လိမ့်မယ်လို့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကပြောပါတယ်။လက်ရှိနိုင်ငံရေးမှာကြုံရတဲ့အခြေအနေတွေကိုနိုင်ငံရေးအရဖြေရှင်းရမယ်လို့သူယူဆပြီးအခုလိုထိတ်တိုက်ဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေကြောင့်ကိုယ့်ရဲ့ယုံကြည်ချက်ကိုပါခက်ခက်ခဲခဲပြောယူနေရတယ်လို့တချင်က88တောင်းသားခေါင်းဆောင်တူဖြစ်ခဲ့တဲ့ဦးကိုကိုကြီးကပြောတာပါ။ကိုရန်နိုင်ကဆွေးနွေးတင်ဆက်ထားပါတယ်။
အနာတိမ်မှုပေါ့နော်ဒါတက်တာတော့အနာထိန်တယ်လို့ပြောတာပေါ့အဲ့တော့အဲ့ဒီအခြေအနေဖြစ်လာတာကိုနိုင်ကရပ်ပက်ရှစ်ပက်ဆက်ဆံကြီးပြစ်စည်းတာကိုပြတာပဲကျွန်တော်လည်းပဲမြင်ပါတယ်အဲ့တော့ဒီအချိန်ကာလကန့်သက်ချက်တွေအရဖွဲ့စည်းပုံ2008အရအနာထိန်တယ်ဆိုတော့နှစ်နှစ်အတွင်းမှာသူကရွေးကောက်ပွဲလုပ်ပြရတယ်ဆိုတော့အဲ့တော့မှမလုပ်နိုင်ဘူးဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေဟာသူတို့ကိုယ်တိုင်ကဖြတ်သိမ်းလိုက်ပြီဆိုတဲ့သဘောတရားတွေဒါကြောင့်သူကနှစ်နှစ်အတွင်းရုပ်ောက်ပွဲပြန်လုပ်ပေးမယ်ဆိုတာကိုတော့သူကဖွဲ့စည်းပုံကိုကိုးကားပြီးတော့သူကကတိပြုတာကိုတွေ့ရပါတယ်အဲ့တော့ဒါပေမဲ့ဟိုပြည်သူတွေရဲ့အမြင်ပါကစစ်တပ်ကရုပ်ောက်ပွဲတွေလုပ်ပေးတယ်1990ရုပ်ောက်ပွဲရော2020ရုပ်ောက်ပွဲရလတ်ရောဖြတ်သိမ်းခံရတယ်ပေါ့အကောင့်တွေမပေါ်ဘူးဆိုတဲ့အချိန်မှာရုပ်ောက်ပွဲလုပ်ပြီးတက်လာတဲ့ကိုယ်စလဲတွေကိုအာနာလွှဲမယ်ဆိုတဲ့ဂတိလောင်းတွေကတော့ပြည်သူတွေရဲ့ယုံကြည်မှုကိုရမှာမဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်
။အာနာထိန်တယ်လို့ပြောတယ်ဒါပေမဲ့အကုန်လုံးကလက်ခံထားတာကတော့ဒါအာနာသိန်းတာပေါ့နော်။ဒါပေမဲ့ပြည်သူလူထုကလည်းဒီလိုမျိုးလှုပ်တဲ့ကိစ္စအပေါ်မှာလက်မခံပဲအခုချိန်ထိစန့်ကျင်ဆန္ဒပြတာတွေရှိတယ်ပြီးတော့နိုင်ငံတော်မှာလည်းတိုက်ပွဲတွေဖြစ်လာနေတယ်။ဒီလိုအချိန်မှာဒီအိမ်ဆောင်အစိုးရဖွဲ့တဲ့အတွက်တိုင်းပြည်တော်ရောဗာဒီများထူလာနိုင်မှာမို့လို့လေပြည်သူတွေကဒီစစ်ကောင်စီကိုဒီအာဏာသိမ်းကြတဲ့ကတောက်လျှောက်ဆန့်ကျင်လာတာအိမ်ဆောင်အစိုးရပဲဖြစ်ဖြစ်စစ်ကောင်စီပဲဖြစ်ဖြစ်လူလူကတော့သူတို့ရဲ့လက်မခံမှုဆိုတာကိုပြနေတာလေအဲ့တော့အခုလိုမျိုးဒီလိုအချိန်မှာအိမ်ဆောင်အစိုးရဖွဲ့လိုက်တဲ့အတွက်ရောတိုင်းပြည်တော်ဗာများထူလာမှာမို့လို့လေ
အဲ့တော့ကျွန်တော်တို့ကအာဏာမသိမ်းခင်ပါလဲပဲဒီကိစ္စကိုနိုင်ငံရေးအရဖြေရှင်းကြဖို့အတွက်ကျွန်တော်တို့တိုက်တွန်းပြောဆိုခဲ့တာလည်းရှိပါတယ်အဲ့တော့အနာသိမ့်ပြီးကစားသိမ့်ပြီးပြီးချင်းမှလည်းလက်လုံချီလုံးနေမဖြစ်ခင်မှာကုစုဆင်းရဲနိုင်ဖို့အတွက်ဒါကြောင့်ငွေဆောင်ရွက်မှုတွေလိုအပ်တယ်ဆိုတာကိုကျွန်တော်တို့အတက်နိုင်ဆုံးဒါဆက်ဆက်ခဲ့ကြတာဒီအဲကျူပန်းခဲ့ကြတာဒီကလည်းမအောင်မြင်ခဲ့ဘူးပေါ့နော်ကျွန်တော်တို့အဲ့တော့အခုချိန်နေမှာကဒီအနာသိမ့်မှုနဲ့ဒါပြစ်ခတ်တပ်ဖြတ်ထားတာတွေဖန်ဆီးထားတာတွေနဲ့ပတ်သက်လို့လူလူရဲ့စိတ်ခံစားမှုမကျေနပ်မှုကဒါတော်တော်ကိုပြင်းပြင်းထန်ထန်ဖြစ်တယ်ဒါကြောင့်မို့လို့လည်းအာနာသိမ့်ပြီး6လအထိဟာခုခံဆန့်ကျင်မှုတွေကပုံသဏ္ဍာန်မျိုးစုံနဲ့ဖြစ်ပေါ်နေတယ်အဲ့တော့တခုရှိတာကကျွန်တော်တို့ကနိုင်ငံရဲ့လားရာဘူးတော့ဒီစိတ်ခံစားမှုတွေကိုကျော်လွန်ပြီးတော့ပြည်သူတွေအထိကိနေတာမှုအနည်းဆုံးဖြစ်အောင်ပြီးတော့ဒီဒီမိုကရေစီရေးဖက်ဒရယ်ရေးလမ်းကြောင်းပေါ်ကိုပြန်ရောက်အောင်ကတော့နိုင်ငံရေးနည်းလမ်းအရပဲစူးစမ်းရမယ်လို့ကျွန်တော်ကတော့ယုံကြည်တယ်။ဒါကြောင့်မလို့ကျွန်တော်တို့ကဒီပြဿနာတွေဟာနိုင်ငံရေးပြဿနာဖြစ်တဲ့နိုင်ငံရေးအရပဲဖြေရှင်းရလိမ့်မယ်လို့ကျွန်တော်တို့ကတော့အဲ့လိုပဲမြင်ပါတယ
်။ဒါပေမဲ့အခုသွားနေတဲ့ပုံစံကနိုင်ငံရေးအရဖြေရှင်းတဲ့ပုံစံမျိုးတွေ့ရလို့လားအဲ့လိုမျိုးသွားနေတာဟုတ်ရဲ့လား
။အခုကတော့ဒါကဟိုပြိပကကာလဖြစ်တဲ့အခါကျတော့ဒီလက်ရှိအခြေအနေကိုထိန်းချုပ်ဖို့အတွက်စစ်ကောင်စီကလည်းဒီအတက်နိုင်ဆုံးသူ調査နေတယ်အဲ့တော့ဒီဘက်ကလည်းအုပ်ချုပ်လို့မရအောင်နီလန်းမျိုးစုံနဲ့တက်ကျင်ဖို့ဆိုပြီးလုပ်နေတော့အခုကတော့ဟိုထိတ်တိုက်ဖြစ်နေတဲ့အခြေအနေကြီးဟာဟိုနောက်ဆုံးတော့အလုံးစုံပြတ်သုံးရေးကိုဥတီပြီးသွားနေတယ်ဆိုရင်တော့အဓိကကတော့အာဏာကိုချုပ်ကန်ထားတဲ့စစ်ကောင်စီကတော့တာဝန်အရှိဆုံးပေါ့အဲ့ သို့တော့ကျွန်တော်တို့ဒီနိုင်ငံကြီးမှာပါဝင်ပတ်သက်နေတဲ့အဆုံးဖြတ်ပေးနိုင်တဲ့သူအားလုံးဟာလည်းအချိန်ချိန်မှာဒီကိစ္စကတာဝန်ယူရမယ့်ကိစ္စလို့ကျွန်တော်တို့မြင်ပါတယ်။အဲ့တော့ဒါကြောင့်မလို့ဒါကျွန်တော်တို့အတက်နိုင်ဖို့ခေါင်းအေးထားပြီးတော့ဒီဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်လာအောင်အားလုံးဝိုင်းပြီးတော့နိုင်ငံရေးလေးလံကိုပဲပြန်ကြိုးစားတင်တယ်လို့ကျွန်တော်တို့မြင်ပါတယ်။
ဒါပေမဲ့ရှေ့မှာလည်းဒီလိုတာတကားတွေရှိခဲ့တယ်ဟိုရင်ကလေးကပေါ့60နှစ်ပဲဖြစ်ဖြစ်90ပဲဖြစ်ဖြစ်စစ်တပ်ကအာဏာသိမ်းတယ်အိမ်ဆောင်ဆိုးရွားဖွဲ့တာတို့ဘာလို့လုပ်တယ်ဒါပေမဲ့နှစ်ပေါင်းများစွာကြာခဲ့တယ်အခုတစ်ချိန်မှာရောဒီနှစ်နှစ်ဆိုတဲ့ဥစ္စာကဖြစ်နိုင်ပါမလားပြည်သူတွေကလည်းအတွေ့အကြုံတွေဒီလိုမျိုးသမိုင်းသင်ခန်းစာတွေရှိတော့မယုံဘူးဆိုတာလည်းတစ်ဖက်မှာရှိနေတယ်ဒါ60နှစ
်အာဏာသိမ်းတော့ဆိုလို့ရှိရင်လည်းအဲ့ဒီချိန်တုန်းကဆိုရှယ်လစ်ဟိုဖြစ်စားတဲ့အချိန်ပေါ့အဲ့တော့ဒါဆိုရှယ်လစ်အနိုင်ကိုသွားမယ်ဆိုတော့မက်လုံးနဲ့အာနာသိင်းရတာပေါ့နော်အဲ့တော့အခုဒီဘက်မှာကတော့စစ်တပ်ကဒီတိုင်းသွားလို့မရဘူးဆေးအာဏာရှင်ပုံစံနဲ့က legitimacy ဘယ်လိုမှမရနိုင်ဘူးဆိုတဲ့အခါမှာ2008ဖွဲ့စည်းပုံအရအုပ်ချုပ်မှုပုံစံကိုပြောင်းဖို့ကြိုးစားတယ်အဲ့ဒီမှာပထမဦးဆုံးတက်တန်း၅နှစ်မှာသူကဒီ liberalize လုပ်တဲ့ဟာတွေကိုတော်တော်များများလုပ်ခဲ့တယ်အဲသဘောကတော့အဲ့ဒီချိန်တုန်းကလူမပြောင်းမူပြောင်းဆိုတဲ့ပုံစံမျိုးနဲ့လုပ်ခဲ့တယ်အဲ့တော့ဟို democracyအခုကြောင်းကာလမှာဒီပြေလျှော့တဲ့ကာလကိုခိုင်မာအောင်လုပ်ရမယ်အစ်င့်အဲ့ဒီအစ်င့်ပါဒါကျွန်တော်တို့ဟလာအခုလိုအာဏာပြန်သိမ်းခံရတဲ့အခြေအနေကိုရောက်လာတယ်လို့မြင်တယ်ဒါကြောင့်မလို့ဟိုစက်ဖက်ကလည်းပဲစစ်ဆိုးရပုံစံနဲ့တော့ဆက်သွားလို့မရဘူးနောက်တစ်ခုကတပါတီစနစ်တို့ဘာလို့ကိုပြန်သွားလို့မရဘူးအဲ့တော့သူကဒါပြီးခဲ့တဲ့ကာလမှာဆိုရင်ဒါဖက်ဒရယ်ဆိုတဲ့အယူအဆကိုတရားဝင်သူလက်ခံလာခဲ့ရတဲ့အခြေအနေကိုရောက်လာတယ်ဟိုလက်တွေ့အကောင့်ထဲပေါ်တိုင်းဒေတာကလွဲပြီးတော့အဲ့တော့တပ်ဖက်ကပြည်ပြန်ပြောင်းလဲမှုလုပ်ဖို့လုပ်ရမယ်ဆိုတဲ့အခြေခံကတော့ရှိသေးတာသို့တော့ကျွန်တော်တို့ကဘယ်လိုပုံစံနဲ့ဘလောက်အရှိန်နဲ့ပြောင်းမယ်ဆိုတဲ့ပိဿအပေါ်မှာကျွန်တော်တို့အရက်ဖက်စစ်ဖက်ဆက်ဆံရေးပြည့်ညွှန်းခဲ့တယ်လို့ကျွန်တော်တို့မြင်တယ်အဲ့တော့ဒါကြောင့်မလို့ကျွန်တော်တို့ကဒီအခြေအနေကနေပြီးတော့ဒါစစ်ကောင်စီအခြေအနေကနေပြီးတော့ဒီမိုကရေစီလမ်းကြောင်းဖက်ဒရယ်လမ်းကြောင်းနောက်ဆုံး NCA နဲ့ဒီငြိမ်းချမ်းရေးလမ်းကြောင်းဆိုတာဖြစ်လာတာကိုနိုင်ကပြီးခဲ့တဲ့ဒီ liberalize ထုတ်တဲ့ကာလပေါ့ဖြစ်ရတဲ့ကာလမှာဖြစ်လာတဲ့အခြေအနေတွေကိုကျွန်တော်တို့ဟိုနောက်ကြံကြမသွားအောင်တော့အားလုံးကပဲပေါင်းစုံနဲ့ပြန်ကြိုးစားဖို့လိုတယ်။နောက်တစ်ချိန်တည်းမှာစစ်တပ်ကအင်အားသုံးပြီးအာဏာသိမ်းတဲ့ပြည်သားဟာတပ်ပနာအဟောင်းတွေကိုမရှင်းနိုင်တဲ့အပြင်တပ်ပနာအစ်စ်ကြီးလက်လက်ကိုင်းအဖွဲ့ကြီးအစ်စ်ကြီးထပ်ပြီးတော့ပေါ်လာတဲ့ပြည်သားဟာဟလာဒါဟာစစ်တပ်အနေနဲ့လည်းဒါလုံလောက်တဲ့သင်္ကန်းစာတွေရရှိပြီးဒီလိုပြည်ပြင်းပြီးလို့ကျွန်တော်တို့ကတော့မြင်တယ်
ခုနအခုပြောတဲ့အစ်စ်နေကပြီးခဲ့တဲ့ဒီနာအဖလက်ထက်ရဲ့နောက်ပြီးတော့အဲ့ရနေပြီးတော့ကူးပြောင်းလာတဲ့ဒီသိမ့်စိန်အစိုးရလက်ထက်မှာဒါတွေကကြုံခဲ့ပြီးပြီးဒါအိုတစ်ခါပြန်ပြီးတော့သွားနေနေတဲ့ကနေစစ်တပ်ကပြန်ပြီးတော့အာဏာသိမ်းတယ်ဆိုဟိုပြန်ပြီးတော့အခုလိုမျိုးအာဏာသိမ်းတယ်ဆိုတော့ဒါတစ်ခါပြန်ပြီးတော့စတယ်လို့ဖြစ်မနေဘူးလားဒါကြီးကိုပဲပြန်ပြီးတော့ထက်ခါဖြစ်နေတဲ့ဟာမျိုးဖြစ်မနေဘူးလား
အဲ့ဒါကတော့ကျွန်တော်တို့ဒီအကူအပြောင်းကိုဘယ်လိုစီမံခန့်ခွဲသလဲဆိုတဲ့အပေါ်မှာတော့အားလုံးကတာဝန်ရှိတယ်လို့မြင်တယ်။အဲ့တော့နောက်တစ်ခုကတော့စစ်တပ်ကဟိုပြောရရင်တော့ဒါသူလူလူလုံးစင်အတိုင်းဟလာအတင်းမှမှုဖြစ်လာပြီးပြိပတ်ဖြစ်လာပြီးဆိုရင်အင်အားတုံးပြီးတော့ဒီလိုမျိုးဆော့ထက်တဲ့ကိစ္စဟာဒါလည်းဒါအဖြစ်မဟုတ်ဘူးဒါနီးလန်းဖို့ဘူးပြဿနာကြီးကပိုးပိုချုပ်ပြင်းမယ်အထူးသဖြင့်လူလူရဲ့ဒါမယုံကြည်မှုမကျေနပ်မှုဒေါသကပိုးပိုပြီးတော့ကြီးလာရင်ရောင်လာမဲ့ရွေးကောက်ပွဲတွေကိုပါအယုံကြည်မရှိဖြစ်သွားမယ်။ဒါကြောင့်မလို့ကျွန်တော်တို့ကဟိုနိုင်ငံရေးနည်းလမ်းဟလာနိုင်ငံရေးပါတီတွေတည်ထောင်တယ်ဆိုတော့လည်းနိုင်ငံရေးအရဖြည့်ရှင်းဖို့အတွက်ပိုတာအဓိကဥတည်ကြတာဆိုတော့အဲ့ဒီအခြေအနေတွေပြည့်ရင်းသွားပြီဆိုရင်အားလုံးကဟလာဟိုဘယ်နဲ့ကိုလက်နဲ့ချမှရမယ်ဆိုတဲ့အခြေအနေမျိုးကတိုက်ကြည့်တော့အင်မတန်အန္တရာယ်ကြီးတယ်လို့ပဲမြင်ပ
ါအခုဆိုရင်စစ်တပ်ကအာဏာသိမ်းတာ6လရှိသွားခဲ့ပြီဆိုတော့ဒီ6လကာလအတွင်းမှာဒီတိုင်းပြည်ရဲ့အခြေအနေပေါ်မှာရောအခုအနေနဲ့ဘယ်လိုသုံးသပ်လဲ
ဟိုအဓိကကပြီးခဲ့တဲ့ကိုဗစ်ကလာဒီပထမလိုင်းဒုတိယလိုင်းမှာကလေးကနိုင်ငံရဲ့စီးပွားရေးကတော်တော်ထိခဲ့တယ်။အဲ့ဒီကြားထဲမှာမှဒီအာဏာသိမ်းမှုဖြစ်လိုက်တဲ့အချိန်မှာဒါနိုင်ငံတကာယင်းနှုတ်တန်သူတွေဘက်ကယုံကြည်မှုရောပြီးတော့ဒီစီးပွားရေးအခြေအနေကြောင့်လည်းလုပ်ငန်းတွေပြတ်သွားတာလို့လည်းပြဿနာတွေအများကြီးဖြစ်သွားတယ်။အဲ့တော့ဒီပြဿနာရဲ့အကျိုးအဆက်မှာတတိယလိုင်းရကြတော့အရင်တိုင်းတွေတဲ့ပူးဆက်မှုကလည်းပုံပြီးတော့ဉာဏ်ဆန်းတယ်လို့ရောလာရဲ့တက်ရောက်မှုကလည်းပုံပြီးတော့ပြင်းထန်တယ်။ဒါကြောင့်မလို့ဒီဟာကအခုလောလောဆယ်မှာတော့အားလုံးဝိုင်းပြီးတော့ဟိုဖြည့်ရှင်းတဲ့လူသားဘဝလုံခြုံမှုအတက်အန္တရာယ်ပြဿနာဖြစ်နေတယ်။အဲ့တော့ဒါကြောင့်မလို့ကျွန်တော်တို့ကနိုင်ငံရေးတတိယခါတွေရတော့ကျွန်တော်တို့ဆက်ပြီးတော့ရင်ဆိုင်ရမှာပဲ။သို့တော့ဒီအချိန်မှာဒီကိုဗစ်ကာကွယ်ထိန်းချုပ်ကုသရေးကိစ္စကတော့နံပါတ်1ဦးစားပေးအနေနဲ့ကျွန်တော်တို့ဝိုင်းဝန်းပြီးတော့ ဆောင်ရွက်ဖို့လိုတယ်လို့မြင်ပါတယ်။အဲ့တော့နိုင်ငံရေးပြဿနာကတော့ဖြစ်တဲ့ဒီလိုလုပ်နေတဲ့တန်တရာကြီးဟာမြန်မာနိုင်ငံကလူဝဲလူတောင်ကိုမကြောက်တော့ဘူး။ကျွန်တော်တို့အိမ်ကြီးချင်းနဲ့တောင်ရှင်လို့မရတဲ့အခြေအနေကိုရောက်လာတာ။ကြာလီဆိုးတွေဖြစ်လာ။ဒါကိုပြန်ရုံးထွက်ဖို့ကဒါဖြစ်တဲ့တဲကဒါမျိုးဆက်လိုက်ခေါင်းဆောင်တွေခေါင်းဆောင်ငယ်တွေရောအကုန်လုံးဝိုင်းပြီးတော့နိုင်ငံရဲ့အနာဂတ်ကိုတိကျစဉ်းစားတဲ့လို့ပြင်တယ်။အဲ့တော့ဒီဘက်ကလည်းကျွန်တော်တို့ကတိကျတော်ရဲကြီးကိုလုပ်တဲ့အခါမှာ2017ဓာတ်ရည်ကောက်ပွဲကိုဝင်ဖို့ဆုံးဖြတ်လိုက်တယ်ဆိုတာက evolution ကိုရွေးချယ်လိုက်တာ။ဟိုရွှေကဲတော်လည်းမှုဖြစ်စဉ်ကိုရွေးချယ်လိုက်တာ။အဲ့တော့ဒီဒဏ်ရာကန်တော်လည်းတမိုင်းကတော့190တမိုင်းကျွန်တော်တို့ဒီမှာဟိုအကြမ်းတ်ဖက်နိုင်ငံရေးလီလန်းနဲ့စူးစားခြင်းဟာအာဏာရတဲ့အဆင့်ထိဖြစ်ခဲ့တယ်။အပြည့်အဝမဟုတ်ပြင်တဲ့လူဒါပြောကြဖို့ဆိုရင်အတိုက်အခံတမိုင်းမှာပထမဦးဆုံးအာဏာရတဲ့အထိဖြစ်ခဲ့တာဟာအောင်မြင်ခဲ့တာဟာအကြမ်းတ်ဖက်နိုင်ငံရေးလီလန်းကြောင့်အောင်မြင်ခဲ့တာဖြစ်တယ်။တို့လည်းပဲအဲ့ဒါကိုကျွန်တော်တို့ဟလာဟိုကိုင်းတွယ်မှုခင်းချောင်းမှုမှာနိုင်ငံရေးရပြည်တိုင်းဆောင်ရွက်မှုတွေမှာကျွန်တော်တို့ဒါပြည့်ရင်းသွားပြီးတော့အခုချိန်မျိုးဖြစ်လာတယ်ဒါကိုကျွန်တော်တို့ကဒါအခုဆိုရင်လည်းမကြခင်မှာ33နှစ်ရှင်လေးလုံးရေတော်ပုံဖြစ်တော့အဲ့တော့ဒီဟာကြီးဟာပြန်ပြီးတုံးတက်ဖို့တွေကောင်းကောင်းဒုံလောက်တဲ့ကာလတစ်ခုလေးကျွန်တော်တို့မြင်ပါတယ်
နော်အခုဆိုရင်ဒီလက်နက်ကင်တိုက်ပွဲတွေကတိုင်းပြည်အနှံ့နေရာအနှံ့မှာဖြစ်နေတယ်အရင်တိုင်းရင်းသားလက်နက်ကင်နဲ့လည်းဖြစ်နေတယ်အခုဆိုရင်နောက်ပိုင်းဒေသခံတွေပေါ့နေရာစုံကဒေသခံတွေနဲ့လည်းတိုက်ပွဲတွေရှိလာနေတယ်ဒီပေါ်မှာရောအခုအနေနဲ့ဗမာပြောနိုင်မလဲ
ဟိုနိုင်ငံရေးဆိုတာကတော့ကိုယုံကြည်ရာနီးလန်းနဲ့ဒုစားကြတာပဲအဲ့တော့ကျွန်တော်တို့ကတော့ဖြစ်စဉ်တွေအားလုံးမှာပြည်တွင်းနိုင်ငံရေးဖြစ်စဉ်တွေရောနိုင်ငံတကာဖြစ်စဉ်တွေရောအားလုံးကိုနှိုင်းချင်ပြီးတော့စဉ်းစားသုံးသပ်တဲ့အခါမှာကျွန်တော်တို့ကတော့နိုင်ငံရေးလန်ကြောင်းဟာအချိန်မှာပြန်ပြီးတော့ဒီအပေါ်ပဲပြန်တက်လာရမယ်ဒီနီးလန်းနဲ့ပဲဖြေရှင်းရမယ်လို့ကျွန်တော်တို့ကယုံကြည်တယ်အဲ့တော့ဟိုဗမာပြည်ကွန်မြူနတီပါတီဆိုရင်လည်းဗမာပြည်ဒါလက်နက်တိုင်လှုပ်ရှားမှုတမိုင်းမှာအကြီးဆုံးတိုက်ခိုက်ရေးအင်အားစုပဲအဲ့တော့ဒါတစ်ချက်လုံးကျွန်တော်တို့ပြီးခဲ့တဲ့အတွေ့အကြုံတွေသိခဲ့ပြီးနောက်တစ်ခုကဦးနူအာနာတိန်ခါရပြီးတဲ့အခါကျတော့ဒါဟိုပြည်ချစ်ပါတီအနေနဲ့ဒါထိုင်းနိုင်ငံမှာအခြေစိုက်ပြီးတော့တကယ့်ကိုဟလာဟိုလက်နက်အထောက်ပံ့နေပါညာဒီနဲ့ကျွန်တော်ဝီကြီးထောက်ပံ့နေတဲ့အများကြီးသူတို့လုပ်ခဲ့ကြပြီးအခြားတိုင်းသားလည်းလည်းကဲဖွဲ့ကြည့်တည်တယ်ဟလာဆိုင်ရာကုတ္တိတာနေပယ်ဒီဒေတာဒီမှာဟလာကျွန်တော်တို့စူးစမ်းခဲ့ကြပြီးပြီအဲ့တော့ကျွန်တော်တို့ကအခုအချိန်နေမှာလက်နက်တိုင်းတော်လိုင်းကြီးပြက်ကိုဆင်သွဲဖို့ဆိုတဲ့အခါကဒီတိုက်ခိုက်ရေးအဆင့်တကယ်ကိုကျွန်တော်တို့ဟလာဟိုအခုဖက်စစ်တော်လိုင်းကြီးပြောတယ်ဆိုတာကဟိုတမျိုးပြီးတမျိုးသိမ့်လာပြီးတော့နောက်ဆုံးအင်္ဂလိပ်ကဟိုသူ့ရဲ့စနစ်တကျစုခွာမှုနဲ့ဟိုဆင်မလာဟိုစစ်ပြေးအစိုးရကာလာဒီလုတ်သွားတာအားလုံးကကမ္ဘာစစ်ကြီးရဲ့အစိတ်ပိုင်းဖြစ်ဆိုတော့အခုကျွန်တော်တို့ကနိုင်ငံတကာမှာဒါကုတာဂျူနီရှာပြဿနာပြန်ဖြစ်နေတယ်ဟဲ့လားကျွန်တော်တို့ကအာဖဂန်ပြန်ပြဿနာအာတာလီဘန်တွေပြန်တက်လာတဲ့ကိစ္စအဆရှိတဲ့ဖြင့်နိုင်ငံတကာနိုင်ငံရေးအားလုံးအခြေအနေတွေအားလုံးမှာဆက်သက်ပြီးတော့ကျွန်တော်တို့စဉ်းစားဖို့လိုတယ်လို့ဒါကြောင့်မလို့အဲ့ဒါကျွန်တော်တို့ကိုယ်ယုံကြည်မှုကိုပြောနေတဲ့အခါမှာအခုကမတူရင်ကိုပဲပြင်းထန်တိုက်ခိုက်တာမျိုးတွေရင်ဆိုင်ပြီးတော့ကျွန်တော်တို့ဒါနိုင်ငံရေးယုံကြည်မှုကိုဟိုနိုင်ငံအတွက်ကိုယ်ယုံကြည်တာကိုဟိုပြောရရင်တော့တော်တော်ခက်ကျွန်တော်တို့ထုတ်ဖို့ပြောဆိုရတဲ့အခြေအနေရောက်နေတာ
ဟုတ်ကဲ့ပါအခုအဲ့ဆိုရင်ကျေးဇူးပါပဲဒီကြားပြီးရဟုတ်ကဲ့
ပြည်သူ့ပါတီဥက္ကဋ္ဌဦးကုကိုကြီး ਨੇ VOA ရကိုရန်နိုင်တို့ဆွေးနွေးတင်ဆက်ခဲ့ကြတဲ့မြန်မာဒီမိုကရေစီရာဆွေးနွေးခန်းကိုနားဆင်ခဲ့ရတာပါခင်ဗျာမကြခင်မှာလဲကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့နားဆင်ရဖို့ရှိပါတယ
် VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ကျိုးရူဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။INFO ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ကြည့်နေရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာပါခင်ဗျာမြန်မာစံနှုန်းချိန်မနေ့6နိုင်ခွဲရှိပါပြီ VOA American သံကတင်းလာနေမနေ့ခင်အစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24kHz 12133ညလိုင်းနိုမီတာ40 kHz 9413ညလိုင်းနိုမီတာ58 kHz 9805နဲ့လိုင်းလံမီတာ190 kHz 1505ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအရင်ဦးဆုံးဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့စစ်ကောင်စီရဲ့ကာကွယ်ဈေးထိုးစီမံချက်ဘာအခက်အခဲတွေရှိနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကတင်ဆက်ထားပြီးမန်းအင်ဂျင်နိုင်ကကူညီထားတာပါခင်ဗျာ
ဆိုးရွားနေတဲ့မြန်မာနိုင်ငံရဲ့ကိုဗစ်ပြဿနာဖြေရှင်းရေးမှာပြည်သူတွေကိုကာကွယ်ဆေးထိုးပေးဖို့ကိစ္စအလွန်အရေးကြီးတဲ့အကြောင်းဆရာနာသိမ်းပြီးတိုင်းပြည်ကိုအုပ်ချုပ်နေတဲ့စစ်ကောင်စီဘက်ကရောတိုင်းသားလက်နက်ကင်တွေနဲ့အတိုက်ခံ NUG အစိုးရအဖွဲ့ဘက်ကပါနားလည်နေကြပြီလို့ယူဆနိုင်ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့ကိုဗစ်ကပ်ဘေးပြဿနာကိုဥဆောင်ကင်တွယ်နေတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိန့်ခွန်းတွေမှာကာကွယ်ဆေးဆိုင်ရာကိစ္စဇက်တိုက်ပြောဆိုနေတာတွေ့မြင်ကြရသလို NUG အစိုးရဘက်ကလည်းမြန်မာနိုင်ငံတွင်ကာကွယ်ဆေးတွေရရှိရေးကိစ္စပြည်သူတွေထိုးနှံနိုင်ရေးကိစ္စသူတို့စူးစမ်းနေတဲ့အကြောင်းပြောဆိုမှုတွေကြားကြရပါတယ်။တရုတ်နယ်စပ်မှာအခြေစိုက်ပြီးတရုတ်နိုင်ငံနဲ့နီးစပ်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့သူတို့နယ်မြေတွေထဲမှာတရုတ်နိုင်ငံတို့ကာကွယ်ဆေးတွေထိုးနှံပေးနေကြသလိုအပြစ်ရ NCA စာချုပ်လက်မှတ်ထိုးထားတဲ့လက်နက်ကိုင်တိုင်းသားတွေကလည်းကိုဗစ် -19 ကာကွယ်ကုသရေးဆိုင်ရာဆေးနဲ့အထောက်အကူပစ္စည်းတွေကာကွယ်ဆေးတွေနိုင်ငံတကာကနေအကူအညီရဖို့စူးစမ်းသွားမယ်ဆိုပြီးကြေညာထားကြပါတယ်အခုလိုကာကွယ်ဆေးထိုးနှံနိုင်ရေးကိစ္စအရေးကြီးပုံကိုဘက်အလုံးကနားလည်သည့်တိုင်အခြားပြဿနာတွေလည်းရှိနေပါသေးတယ်
လက်ရှိစစ်ကောင်စီရဲ့ COVID-19 ကာကွယ်ဆေးထိုးစီမံချက်နဲ့အကောင့်ထည့်ဖော်နေမှုဟာအားရစရာတိတ်မကောင်းပါဘူး။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီ2021အကုန်မှာမြန်မာနိုင်ငံလူဦးရေရဲ့ထက်ဝက်လောက်ကာကွယ်ဆေးထိုးပေးမယ်။ဖြစ်နိုင်ရင်80ရာခိုင်နှုန်းလောက်ထိထိုးပေးနိုင်ဖို့ရည်မှန်းတယ်လို့ဆိုပါရယ်။ဒေါက်တာခင်ခင်ကြီးနဲ့ကျန်းမာရေးတာဝန်ရှိသူတွေဘက်ကတော့အရွယ်ရောက်သူတွေရဲ့90ရာခိုင်နှုန်းလောက်ထိုးပေးနိုင်ဖို့စီမံချက်ချထားတယ်လို့ဆိုကြပြန်ပါရယ်။ပြခဲ့တဲ့ဩဂုတ်လတရနေ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တိုင်းပြည်ကိုပြောတဲ့မိကုံးမှာတော့ကိုဗစ်ကာကွယ်ဆေးထိုးနှံမှုဥတီတဲ့လူဦးရေကိုတန်း30နဲ့တွက်ချက်ပြောဆိုတာတွေ့ကြရပြန်ပါတယ်။အထိပ္ပယ်ကတော့2021
နေတဲ့မြန်မာနိုင်ငံရဲ့ကိုဗစ်ပြဿနာဖြေရှင်းရေးမှာပြည်သူတွေကိုကာကွယ်ဆေးထိုးပေးဖို့ကိစ္စအလွန်အရေးကြီးတဲ့အကြောင်းဆရာနာသိမ်းပြီးတိုင်းပြည်ကိုအုပ်ချုပ်နေတဲ့စစ်ကောင်စီဘက်ကရောတိုင်းသားလက်နက်ကင်တွေနဲ့အတိုက်ခံ NUG အစိုးရအဖွဲ့ဘက်ကပါနားလည်နေကြပြီလို့ယူဆနိုင်ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့ကိုဗစ်ကပ်ဘေးပြဿနာကိုဥဆောင်ကင်တွယ်နေတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိန့်ခွန်းတွေမှာကာကွယ်ဆေးဆိုင်ရာကိစ္စဇက်တိုက်ပြောဆိုနေတာတွေ့မြင်ကြရသလိုNUG အစိုးရဘက်ကလည်းမြန်မာနိုင်ငံတွင်ကာကွယ်ဆေးတွေရရှိရေးကိစ္စပြည်သူတွေထိုးနှံနိုင်ရေးကိစ္စသူတို့စူးစမ်းနေတဲ့အကြောင်းပြောဆိုမှုတွေကြားကြရပါတယ်။တရုတ်နယ်စပ်မှာအခြေစိုက်ပြီးတရုတ်နိုင်ငံနဲ့နီးစပ်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့သူတို့နယ်မြေတွေထဲမှာတရုတ်နိုင်ငံတို့ကာကွယ်ဆေးတွေထိုးနှံပေးနေကြသလိုအပြစ်ရ NCA စာချုပ်လက်မှတ်ထိုးထားတဲ့လက်နက်ကိုင်တိုင်းသားတွေကလည်းကိုဗစ် -19 ကာကွယ်ကုသရေးဆိုင်ရာဆေးနဲ့အထောက်အကူပစ္စည်းတွေကာကွယ်ဆေးတွေနိုင်ငံတကာကနေအကူအညီရဖို့စူးစမ်းသွားမယ်ဆိုပြီးကြေညာထားကြပါတယ် အခုလိုကာကွယ်ဆေးထိုးနှံနိုင်ရေးကိစ္စအရေးကြီးပုံကိုဘက်အားလုံးကနားလည်သည့်တိုင်အခြားပြဿနာတွေလည်းရှိနေပါသေးတယ်
လက်ရှိစစ်ကောင်စီရဲ့ COVID-19 ကာကွယ်ဆေးထိုးစီမံချက်နဲ့အကောင့်ထည့်ဖော်နေမှုဟာအားရစရာတိတ်မကောင်းပါဘူး။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီ2021အကုန်မှာမြန်မာနိုင်ငံလူဦးရေရဲ့ထဝက်လောက်ကာကွယ်ဆေးထိုးပေးမယ်ဖြစ်နိုင်ရင်80ရာခိုင်နှုန်းလောက်အထိထိုးပေးနိုင်ဖို့ရည်မှန်းတယ်လို့ဆိုပါရစေ။ဒေါက်တာခင်ခင်ကြီးနဲ့ကျန်းမာရေးတာဝန်ရှိသူတွေဘက်ကတော့အရွယ်ရောက်သူတွေရဲ့90ရာခိုင်နှုန်းလောက်ထိုးပေးနိုင်ဖို့စီမံချက်ချထားတယ်လို့ဆိုကြပြန်ပါတယ်။ပြည်ခဲ့တဲ့ဩဂုတ်လတရနေ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တိုင်းပြည်ကိုပြောတဲ့မိကုံးမှာတော့ကိုဗစ်ကာကွယ်ဆေးထိုးနှံမှုဥတီတဲ့လူဦးရေကိုတန်း30နဲ့တွက်ချက်ပြောဆိုတာတွေ့ကြရပြန်ပါတယ်။အတိတ်ဘယ်ကတော့2021ခုနှစ်အတွင်းကာကွယ်ဆေးဘလောက်ထိုးမလဲဆိုတဲ့ရည်မှန်းချက်ကိုတော့အမျိုးမျိုးအဖုံဖုံပြောဆိုနေကြတာမို့စစ်ကောင်စီမှတည်ကြတဲ့စီမံချက်ရှိမှရှိပါရဲ့လားဆိုတာကိုတော့တန်တရားဖြစ်စရာပါ။နောက်တစ်ချက်ကတော့ကာကွယ်ဆေးရရှိမှုပါ။အရင်ရွေးကောက်ခံအစိုးရလက်ထက်တုန်းကအိန္ဒိယနိုင်ငံကကူညီလှူဒန်းပေးတဲ့ Covishield ကာကွယ်ဆေး3သန်းခွဲလက်ခံရရှိခဲ့ပူပါတယ်။စစ်ကောင်စီလက်ထက်မှာတော့တရုတ်ကလှူဒန်းခဲ့တဲ့ Sinopharm ကာကွယ်ဆေး2သန်းခွဲနဲ့မြန်မာကဝယ်ယူတဲ့ Sinovac ကာကွယ်ဆေး2သန်းတည်းက1သန်းရောက်ပါပြီ။ဇူလိုင်လကုန်အထိဆိုစုစုပေါင်း9သန်းလောက်ရောက်ပြီးထိုးပြီးထိုးနေစေပါ
။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောတဲ့လူသန်း30စာအတွက်ဆိုကာကွယ်ဆေးသန်း60လောက်လိုမှဖြစ်တာကြောင့်နောက်ထပ်သန်း50ကျော်ဝယ်ရအောင်မဲ့သဘောဖြစ်နေပါတယ်။ထေရတာကတော့ဒီနှစ်မကုန်ခင်ကာကွယ်ဆေးအဲ့လောက်အရေအတွက်ဝယ်ယူရရှိဖို့ဆိုတာမဖြစ်နိုင်သလောက်ပါပဲ။လက်တလောစစ်ကောင်စီဘက်ကကာကွယ်ဆေးထိုးနှံနေမှုတွေမှာလည်းပြဿနာတွေအများကြီးရှိနေပါတယ်။ပထမပြဿနာကအခုဇူလိုင်လထဲရောက်လာတဲ့ Sinopharm 2သန်းနဲ့ Sinovac 2သန်းစုစုပေါင်း3သန်းစလုံးကိုပထမအကြိမ်ဖြစ်ထိုးနှံပေးလိုက်ခြင်းပါလက်ရှိကမ္ဘာပေါ်မှာကာကွယ်ဆေးထိုးနှံပေးတဲ့စနစ်ဟာဂျွန်ဆင်အန်ဂျွန်ဆင်ကလွဲရင်ကာကွယ်ဆေးတစ်မျိုးတည်းကိုနှစ်ကြိမ်ထိုးနှံဖို့ပါလက်ရှိစစ်ကောင်စီကလူ3သန်းကို Sinopharm 2သန်းနဲ့ Sinovac 2သန်းစီထိုးပေးထားတဲ့အတွက်အော်ဂိုလာအတွင်းကာကွယ်ဆေး3သန်းအချိန်မီရောက်လာဖို့လိုပြီးအဲ့ဒါကလည်း Sinopharm 2သန်းနဲ့ Sinovac 2သန်းစီဖြစ်ဖို့လိုသလိုဒုတိယအချိန်ထိုးတဲ့အခါလူတိုင်းကိုငကိုထိုးနှံပေးတဲ့ကာကွယ်ဆေးအမျိုးအစားအတိုင်းထိုးပေးဖို့လိုပါတယ်။အဲ့လိုမဖြစ်ခဲ့ရင်တော့ကာကွယ်ဆေးထိုးနှံရမယ့်စီမင်းစည်းကမ်းနဲ့ကန့်ညီတော့မှာမဟုတ်ပါဘူး
။နောက်ပြဿနာတစ်ခုကကာကွယ်ဆေးထိုးရမှာစစ်ကောင်စီကကြေညာနေတယ်လို့အစီအစဉ်တကျဖြစ်မနေတာပါ။ဖြစ်ရမှာကမြို့နယ်ရက်ွက်အလိုက်အသက်65နှစ်နဲ့အထက်လူဘလောက်ရှိတယ်အဲ့ဒီကြိုတင်ကောက်ယူထားတဲ့စီရင်ပါအတိုင်းလူတွေကိုဘယ်နှစ်ဘယ်ချိန်ဘယ်နေရာမှာကာကွယ်ဆေးထိုးရမလဲကြိုတင်လက်မှတ်တွေဖြန့်ဝေပေးတက်မှတ်နေတက်မှတ်ချင်းထိုးနှံတဲ့သူဟုတ်မဟုတ်ကျမရေးစစ်ဆေးပြီးထိုးနှံပြီးကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်တွေမှာစနစ်တကျဖြည့်သွင်းပြီးနောက်ထိုးရမယ့်ရက်ချင်းစနစ်တကျတက်မှတ်ပြီးစသဖြင့်လုပ်ရမှာဖြစ်ပါတယ်။ဒါပေမဲ့လက်တွေဖြစ်နေတာကဆေးမထိုးခင်တရက်ရက်ွက်ထဲမှာလှည့်ပြီးဘယ်နေ့ဆေးထိုးမယ်အသက်65နှစ်နဲ့အထက်ရှိသူတွေမှတ်ပုံတင်တဲ့အိမ်ထောင်စုစီးရင်ယူလာခဲ့အိမ်ထောင်စုစီးရင်မရှိရင်အုတ်ချုပ်ရည်မှုထောက်ခံစာယူလာပြီးလာထိုးဆိုတာလောက်ကြီးညာပြီးအဆင်ပြေသလိုထိုးပေးနေတာပါဆေးထိုးပြီးကြောင်းလက်မှတ်မှာလဲနာမည်အသက်ဆေးအမျိုးအစားနဲ့ lot number ဘယ်နှစ်ထိုးပေးတယ်ဆိုတာလောက်ကလွဲရင်ကြံအချက်လက်တွေဘာမှဖြည့်သွင်းမထားတဲ့အနေအထားမျိုးပါပြောရရင်ကာကွယ်ဆေးထိုးတာကိုအဆင်ပြေသလိုလုပ်ကိုင်နေကြသလိုတချို့မြို့နယ်ရက်ွက်တွေမှာကာကွယ်ဆေးလာမထိုးတာမျိုးတချို့ရက်ွက်တွေမှာတော့ကာကွယ်ဆေးမလောက်ငှတာမျိုးတွေလည်းတွေ့ကြရပါတယ်အခုဆိုရင်မြန်မာတရုတ်ကုန်သည်ကြီးများအသင်းလိုအဖွဲ့အစည်းတချို့ပုဂ္ဂလိကစေယုံတချို့နဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတချို့ကစစ်ကောင်စီခွင့်ပြုချက်ရယူပြီးကာကွယ်ဆေးတင်သွင်းအခကျင်းငွေနဲ့ထိုးနှံမဲ့အစီအစဉ်စတင်နေကြတာမျိုးတော့ရှိနေပါပြီ။ဈေးနှုန်းအမျိုးမျိုးဖြစ်နေပေမဲ့ဒါရီဟာစစ်ကောင်စီရဲ့ကာကွယ်ဆေးထိုးစီမံချက်ကိုအကူအညီတော့ဖြစ်စေပါလိမ့်မယ်
။နောက်ထပ်ရေးကြီးပြဿနာတစ်ခုကကာကွယ်ဆေးဝယ်ယူရရှိနိုင်ဖို့နဲ့ငွေကြေးလိုအပ်ချက်ပါ။ကာကွယ်ဆေးဝယ်ယူရရှိဖို့နိုင်ငံတကာအထောက်ပံ့ရဖို့ဆိုတာကတော့စစ်ကောင်စီရဲ့တန်ရေးတမန်ရေးစူးစမ်းနိုင်မှုအပေါ်မူတည်နေမှာဖြစ်ပြီးနိုင်ငံတကာကဝိုင်းပယ်ထားတဲ့အာဏာသိမ်းအဖွဲ့အတွက်သိပ်ပြီးလွယ်ကူမဲ့ပုံတော့မပေါ်ပါဘူး။ငွေကြေးအနေနဲ့ဆိုရင်စစ်ကောင်စီမှာအရင်အစိုးရလက်ထက်အစိုးရမတည်ငွေနဲ့ပြည်သူလူထုငွေဒေါ်လာသန်း200ဝန်းကျင်လောက်ရှိနေပြီးအဲ့ဒီတည်းကနေတရုတ်နိုင်ငံက Sinovac နဲ့ Sinopharm ကာကွယ်ဆေးဝယ်ယူငွေဒေါ်လာ28သန်းသုံးပြီးပါပြီ။ လက်ချံငွေနဲ့ဆိုရင်ဗကြုံမူကြီးမဲအောင်လိုင်ပြောတဲ့လူသန်း30စာအတွက်နောက်ထပ်ကာကွယ်ဆေးသန်း50ရောထပ်ဝယ်ဖို့လုံလောက်မှာမဟုတ်သလိုနိုင်ငံတကာအကူအညီကြီးကြီးမားမားမရရင်ငွေကြေးလိုအပ်မှုအခက်အခဲနဲ့လည်းကြုံရနိုင်ပါတယ်ဒီချက်တွေအလုံးကိုသုံးသပ်ကြည့်လိုက်ရင်မြန်မာနိုင်ငံအနေနဲ့ကိုဗစ်ပြဿနာကိုအဆုံးသတ်မဲ့ကာကွယ်ဆေးထိုးလုပ်ငန်းဟာအောင်မြင်မှုရဖို့သိပ်မလွယ်သေးတဲ့အခြေအနေမျိုးဗကြုံမူကြီးမဲအောင်လှိုင်နဲ့သူရဲ့စစ်ကောင်စီအာဏာချုပ်ကင်ထားနိုင်သေးသည်၍အရှိတောင်အာရှမှာအခြားနိုင်ငံတွေကိုဗစ်ကင်းစင်သွားတဲ့အချိန်မြန်မာနိုင်ငံထဲမှာကိုဗစ်ပြဿနာဆက်ပြီးရှိနေတာမျိုးကိုမြင်တွေ့ရနိုင်ကြောင်းပ
ါအခုတခါတော့မအေးတန်နာကျော်တင်ဆက်နေကြဖြစ်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီကျွန်တော်တို့ဒီမြန်မာပြည်မှာပေးစာများကဏ္ဍကိုမကြခင်မှာကျွန်တော်တို့ထုတ်လွှင့်သွားဖို့ရှိပါတယ်ခင်ဗျာစိုးစိုးပိုင်းကနားဆင်ကြရတာကတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ပဲဖြစ်ပါတယ်နောက်ပိုင်းမှာလည်းကျွန်တော်တို့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒီသတင်းတွေကသုတအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
ဘေးအနေနဲ့ကင်းရှင်းပြမင်္ဂလာရှိတဲ့နေ့ဖြစ်ပါစေတောရရှင်များရှင် VOE ကိုရေးလာတဲ့တောရရှင်ရဲ့ပေးစာတွေအီးမေးတွေ VOE Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့ VOE တိတ်ချစ်တောရရှင်တွေကိုမြစ်တာတေးလက်ဆောင်တချင်းလေးတပုတ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်အခုအရင်ဦးဆုံး VOE ကထုတ်လွှင့်ပေးတဲ့ Live အစီအစဉ်တွေအောက်မှာတုံ့ပြန်ပြီးရေးလာကြတဲ့သောရရှင်ရဲ့မှတ်ချက်လေးတွေကိုဖော်ပြပေးသွားခြင်းပါတယ်။သူတူတကဆိုတဲ့သောရရှင်က VOE ကကျွန်တော်တို့မျက်စိနဲ့နားတစုံလို့ဆိုပြရစေတဲ့။အထူးကျေးဇူးတင်ပါတယ်ရှင်။ကျော်ဆိုးကတော့တရင်ကိုနေတိုင်းအားပေးနေပါတယ်။ VOE အတန်လှင့်အကိုအမများကျမ်းမာလို့အသက်ရှိပါစေဆိုပြီးဆုတောင်းပေးလာပါတယ်။ပေးတဲ့ဆုနဲ့ပြည့်ခြင်းပါတယ်။ကိုရဲဆိုတဲ့သောရရှင်ကတော့အမြဲတမ်းအားပေးနေပါတယ်။နိုင်ငံရေးလေးလာတုံးသက်သူတွေရဲ့အစီအစဉ်အများများထုတ်လွှင့်ပေးစေချင်ပါတယ်။ဟုတ်ကဲ့ပါ။အလင်းတင်တင်တယ်လို့ထုတ်လွှင့်ပေးနေပါတယ်နော်။ဖြိုးမင်းကိုကတော့ VOE ကသတင်းမီဒီယာတွေထဲမှာပြည်သူနဲ့တသားတည်းရှိနေပါတယ်။ခင်ယူပါဆိုတဲ့တော်ရှင်ကလည်းထိမ့်သိမ့်ထားသောခေါင်းဆောင်များနဲ့ကျောင်းသားကျောင်းသူယဟန်ပြည်သူပြည်သားများအများဆုံးပြန်လှုပ်ပေးဖို့ကုလနဲ့ VOE ကသတင်းတင်ပြတာတွေထိရောက်စွာနဲ့အကူအညီပြုတော့သတင်းမှန်တဲ့နေ့စဉ်တင်ပြပေးပါတယ်။မိမိနိုင်ဆိုတဲ့တော်ရရှင်ကလည်းမြန်မာပြည်ကိုတနိုင်ငံတကာမှာဝိုင်းဝန်းပြီးတော့ကူညီပေးပါရင်မြန်မာပြည်သူတယောက်အနေနဲ့အနှုံးညွတ်တောင်းပန်အပ်ပါသည်။ VOE ကိုလည်းသတင်းမှန်တွေအတွက်အချိန်နဲ့တပြေးညီတည်ခွင့်ရလို့အထူးကျေးဇူးပါလို့ပြောလာပါရရှင်။ဦးဆိုင်ကန်ထွန်းဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOE ။ဒီကမ္ဘာလုံးအတွက်အေဂျင့်တာရတဲ့ညာလေးဖြစ်ပါစေတဲ့။မင်္ဂလာရှိတဲ့ဆုတောင်းလေးရေးပို့လာပါရစေ။ပါကြီးမျိုးဆိုတဲ့တော်ရရှင်ကတော့အခုတလောအစီအစဉ်တွေကိုရေဒီယိုကနေနားထောင်ရတာအဆင်မပြေဘူးလို့ပြောလာပါတယ်
။ရေဒီယိုလိုင်းတွေနဲ့နားထောင်ရတာအခုတလောတရက်နှစ်ရက်ရှိပါပြီ။နားထောင်ရတာအဆင်မပြေပါဘူး။လိုင်းပြတ်တောင်းနဲ့ဖြစ်နေပါတယ်။ဆက်မှုအင်ဂျင်နီယာကိုပြောပေးပါခင်ဗျာ
။ဟုတ်ကဲ့ပါပါကြီးမျိုးကြီး။ရေဒီယိုလိုင်းပြတ်တောင်းဖြစ်နေတယ်ဆိုတာယာဒီဥရုအဆင်မပြေလို့လားမသိ။ဒီလိုပါကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်တွေက frequency လိုင်းတွေနဲ့ထုတ်လွှင့်တာဖြစ်ပါတယ်။ကျမတို့အမေရိကန်ပြည်အောင်စုအရှိချမ်းဝါရှင်တန်မြို့တော်ကထုတ်လွှင့်လိုက်တဲ့ရေဒီယိုလိုင်းတွေကဂျိုရုကနေတဆင်ကမ္ဘာအရှိချမ်းအရှိတောင်အာရှကိုရောက်ဖို့ဂျာကဂျိုရုတစ်ခုကနေဖမ်းယူပြီးတော့အဲကနေပြီးတော့ထပ်ဆင်ထုတ်လွှင့်ပြီးတော့အာရှကိုအရောက်ပို့တာပါဒီမှာပြောချင်တာကထုတ်လွှင့်မှုကတော့ကျမတို့တသမတ်ထဲပြုလုပ်နေကြပုံတိုင်းထုတ်လွှင့်နေကြအတိုင်းဖြစ်ပါတယ်ဒါပေမဲ့လေရေဒီယိုလိုင်းတွေတစ်ဖက်ကဖမ်းယူတဲ့အခါမှာယာဒီဥရုပါဝင်အကြောင်းအမျိုးမျိုးကြောင့်အထင်ငေါ်ရှိတတ်ပါတယ်လိုင်းပြောင်းချိန်ကြည့်တာမျိုးနဲ့ကြိုးစားကြည့်ပါဦးနော်ပြန်ကောင်းသွားမှာပါလို့အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျော်ဝေဖြိုးဆိုတဲ့သောရရှင်ကတော့စိတ်ဝင်စားမယ်ဆိုရင်ကျွန်တော်တို့အင်ဒိုနီးရှားမှာဒုက္ခရောက်နေတဲ့အကြောင်းပြောပြချင်ပါတယ်ခင်ဗျာတဲ့ဟုတ်ကဲ့ပါသောရရှင်နေအနေနဲ့ကိုတွင်းကြုံနေရတဲ့အခက်အခဲတွေကိုရင်ဖွင့်စာရေးချင်ကြရဲဆိုရင်တော့ကျမတို့ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်အတန်နဲ့လည်းပို့လို့ရပါတယ်စာရေးမယ်ဆိုရင်တော့ကျမတို့စီကိုဒီတော့ရရှင်ကလည်း Facebook ကနေစာရေးလာတာမလို့အခုရေးတဲ့နေရာ Messenger ကနေပြီးတော့ပဲစာရေးနိုင်ပါတယ်เนาะဒါမှမဟုတ် email နဲ့ပေးပို့မယ်ဆိုရင်လည်းကျမတို့ VOA မြန်မာဝိုင်း email လိပ်စာ bamis@voanews.com ကို email ရေးပို့နိုင်ပါတယ် အတန်နဲ့အတန်ဖမ်းပြီးတော့ပို့မယ်ဆိုရင်လည်းအီးမေးလ်လိပ်စာပဲဖြစ်ဖြစ်ကျမတို့ရဲ့ Messenger ကိုပဲဖြစ်ဖြစ်နှမျိုးစလုံးပေးပို့နိုင်ပါတယ်ရှင်။ဆက်သွယ်လာတဲ့အတွက်ကျေးဇူးတင်ပါတယ်။မျိုးထက်အောင်ဆိုတဲ့သောရရှင်ကတော့မြန်မာပြည်ကပေးစာများအစီအစဉ်မှာပါဝင်ခြင်းလို့ပါ VOE ရင်ဖွင့်ခြင်းတဲ့အကြောင်းလေးပြောပြရစီ CDM လုတ်တဲ့သူရောအရတားပြည်သူတွေပါစီးပွားရေးရောလူမှုရေးရောအဖက်ဖက်ကအဆင်မပြေကြပါဘူး VOE မြန်မာပြည်ကြီးအမြဲဆုံးငြိမ်းချမ်းခြင်းပါဗျာကျွန်တော်ကတော့ဝက်လက်မြို့နယ်ကပါတဲ့သောရရှင်ရေးပို့လာပါတယ်ရှင်နောက်ထပ်သောရရှင်ညီလေးကလည်းဒီလိုမျိုးမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတော့မှကြုံရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့ပြောလာတာပါကျွန်တော်တို့ပြည်သူတွေအနည်းမရှိတဲ့ကျက်စုပင်ကိုမဖြစ်မနေဆိုက်ရတဲ့ဘဝမျိုးပြန်ပြီးတော့မရောက်ချင်ပါဘူး။ဆန်စပါးပေါ်ရင်ဒိုင်းသွင်းလို့ပိုမဆာရတဲ့ဘဝမျိုးပြန်ပြီးတော့မရောက်ချင်ပါဘူးဗျာ။ပြည်သူတွေစီလုံးညင်ညွတ်ဖို့အချိန်တန်ပါပြီတဲ့။သရရှင်ညီလေးရေးလာပါတယ်။ဗီဒီယိုကိုရေးလာတဲ့သရရှင်ရဲ့စာရီထဲမှာမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့ဘေးပတ်ဝန်းကျင်မှာတွေ့ကြုံနေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးပြလာတဲ့စာရီကိုလည်းလက်ခံရရှိပါတယ်။အဲ့ဒီထဲကစာရီကိုလည်းအပတ်စဉ်ဖော်ပြပေးနေပါတယ်နော်။ဒီဘက်တော့သောရရှင်မင်းသူရေးလာတဲ့စာကိုဖော်ပြပေးကြပါတယ်။ကျေးဇူးအထူးတင်ရှိပါတယ်လို့ VOE ကိုပထမဦးစွာပြောကြားပါရစေတဲ့။သောရရှင်မင်းသူရေးလာတာပါ
။ဒီကနေ့ဇွန်လ6ရက်နေ့မနက်ခင်း VOE သတင်းမှာNUG အစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်သုံးနှုန်းနေပြီဖြစ်ကြောင်းထဲသွင်းကြေညာပေးတာကိုကျေးဇူးတင်ကြောင်းပြောချင်တာပါထူးခြားတာတစ်ခုကိုလည်းသတိပြုမိပါသေးတယ်လူထုမိတ်ဆွေဆိုတဲ့စာသားကို VOE ရဲ့မျက်နှာပြင်မှာထင်းထင်းရှားရှားလှလှပပတွေ့လိုက်ရလို့အထူးပျော်ရွှင်ဝမ်းမြောက်မိပါတယ် VOE ကိုနှစ်သက်ချင်းမနှစ်သက်ချင်းတွေနဲ့အစဉ်တစိုက်နားထောင်ခဲ့တာပါအခုတော့အရန်ကိုချစ်ခင်သွားပါပြီဒါပေမဲ့ VOE ရဲ့သတင်းများမှာရူဟင်ဂျာဟူသည့်အသုံးအနှုန်းကိုမြန်မာဘက်ကလက်ခံထားခြင်းမရှိပါဟုဒီကနေ့အထိထပ်ကထပ်ကထည့်သွင်းကြေညာနေသည်ကိုဝန်ထဲဝယ်ရာကြားသိနေရပါတယ်။ဒါနဲ့စကားမဆက်ကျွန်တော်ဟာရူဟင်ဂျာညီအကိုတွေအတွက်တောင်းဆိုပေးပေမဲ့အစ္စလမ်ဘာသာဝင်မဟုတ်တဲ့နိုင်ငံသားတစ်ယောက်ဖြစ်ပါတယ်။လူကိုလူလိုလေးစားတတ်တဲ့စနစ်တစ်ခုကိုရဖို့အဆုံးသတ်တိုက်ပွဲကိုအောင်မြင်အောင်တိုက်နေပါတယ်။ကျွန်တော်တို့ပင်ပန်းလာပါပြီ။အသက်ဆွင့်ရကျိုးနှက်ချင်ပါတယ်။ချစ်တော် VOA ကျေးဇူးတင်ပါတယ်ခင်ဗျာ
ဒီသောရရှင်ကသောရရှင်မင်းသူဖြစ်ပါတယ်ဟုတ်ပါတယ်ကျွန်တော် VOA American Dan ကနေပြည်မြန်မာဘာသာအစီအစဉ်တွေကိုလူရုမိတ်ဆွေရုပ်သံလိုင်းကနေထုတ်လွှင့်ပေးနေပါပြီနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုဖြစ်ပါတယ်မြန်မာနိုင်ငံမှာဆရာနာတင်ပြီးနောက်ပိုင်းအခြေအနေတွေနဲ့ပတ်သက်လို့လူရုအတွက်သတင်းမှန်တွေကိုအချိန်နဲ့တပြေးညီတင်ပြဖို့ရည်ရွယ်ချက်နဲ့ဒီလူထုမိတ်ဆွေရုပ်သံအစီအစဉ်ကို American ကမ္ဘာသတင်းမီဒီယာ USAGM ကနေပြီးတော့ဇွန်လ6ရက်နေ့ကစပြီးတော့စတင်ထုတ်လွှင့်ပေးနေတာပါဖမ်းယူကြည့်ရှုနိုင်တဲ့ရုပ်သံလိုင်းအသေးစိတ်ကိုကျမတို့ VOA website စာမျက်နှာပေါ်မှာဖော်ပြပေးမှာဖြစ်ပါတယ်လူထုမိတ်ဆွေရုပ်သံတစ်ပတ်ခုနှစ်ရက်တနင်္လာနေ့24နာရီထုတ်လွှင့်ပေးတာဖြစ်ပြီးတော့ VOA နဲ့ RFE ရုပ်မြင်သံကြားအစီအစဉ်တွေပူရဲထုတ်လွှင့်နေတာဖြစ်ပါတယ်ပဲချိုရုစလောင်းကနေဖမ်းယူလို့ရရှိလဲဆိုတော့မိကုံးကိုဖြေရမယ်ဆိုတော့ကျမတို့ Utel Set 70B ကနေပြီးတော့ Channel Line အဖြစ်ဆိုရင်တော့တရားတစ်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်ရှင်ဖွင့်လာတဲ့သွားရှင်နေထဲမှာဆိုတော့ကိုကျော်မြင့်သူက
VOA ခင်ဗျာငွေဆောင်မျိုးနဲ့အတင်ကြေးရီမှာအသေးစားချင်းငွေများပြန်ပေးဆက်ဖို့အတင်းတောင်းခံနေရပါတယ်အခြေအနေကဒီနှစ်ရောအရင်နှစ်ကိုဗစ်ကြောင့်ရောပြည်သူတွေအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတာပါဒီလိုအခြေအနေမှာပတ်စံပြန်ဆက်ဖို့ဘယ်လိုမှမဖြစ်နိုင်ပါဘူ
းအခုလိုအခြေအနေမှာပတ်စံဘယ်လိုမှပြန်မဆက်နိုင်ပါဘူးဆိုတော့သောရရှင်ရေးလာတာဖြစ်ပါတယ်ဟုတ်ပါတယ်အခုလက်ရှိအာဏာသိမ်းယူထားတဲ့စစ်ကောင်စီကအရာရှိတွေပါဝင်လက်ရှိအုပ်ချုပ်နေသူတွေဘက်ကအခုလိုမျိုးငွေပြန်တောင်းနေတဲ့တဲ့တင်ကြားရပါတယ်နော်အစိုးရအဖွဲ့အာဏာသိမ်းယူပြီးတော့နိုင်ငံမှာကမကမဖြစ်နေခြင်းမြို့ရွာအသီးသီးမှာဒီလိုအခက်အခဲတွေကြုံတွေ့နေရတာဖြစ်ပါတယ်။ဒါကိုအစိုးရကောင်တည့်ရဲ့ပြည်သားစွာဖြေရှင်းပေးမယ့်အဖွဲ့အစည်းလိုအပ်တာလက်ရှိပြဿနာတွေကိုကြည့်ရင်သိနိုင်ပါတယ်နော်။သရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။တေးတောင်းလာတဲ့သရရှင်တွေအတွက်မေတ္တာတည်းလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ
်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့
အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်တော်ရရှိနေကိုမြန်မာသတင်းလေးတပုတ်နဲ့ဖြောပြပေးမှာဖြစ်ပါတယ်။မျိုးကြော့မြိုင်တည်ဆူထားတဲ့မင်းနာရှိရင်လေဆိုတဲ့တခြင်းလေးကိုတခြင်းကောင်းလေးတပုတ်ဖြစ်ပြီးတော့နားမထောင်ရတာလဲတော်တော်ကြာသွားပြီမလို့ထုတ်လွှင့်ပေးချင်ပါတယ်။မျိုးကြော့မြိုင်တည်ဆူထားတဲ့မင်းနာရှိရင်လေဆိုတဲ့တခြင်းကိုအားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါအောင်နော်။
မေဒနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတခါတော့မညွညွလွင်စီစဉ်တင်ဆက်မဲ့သတင်းတွေကသုတအစီအစဉ်ကိုနားဆင်နိုင်ပါပြီ
Fashion is a human right
Freedom of expression
is no crime
Freedom of expression
is a human
right AI လို့ခေါ်တဲ့ Amnesty Internationalနိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ဆိုတာလူအခွင့်အရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးအဓိကဦးစားပေးဆောင်ရွက်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။လူသားတိုင်းမှာအခြေခံအခွင့်အရေးတွေမွေးရပါရှိနေပေမယ့်နိုင်စင်နဲ့အမျှဒီအခွင့်အရေးတွေကိုချိုးဖောက်မြင်းပယ်တာတွေကြုံတွေ့နေကြရတာပါ။ဒါကြောင့်ဒီလိုချိုးဖောက်ခံနေရတဲ့အချက်လက်တွေကိုရှာဖွေဖော်ထုတ်ရင်းအစိုးရတွေနဲ့သက်ဆိုင်သူအလုံးဟာလူသားတွေရဲ့အခွင့်အရေးကိုလေးစားလိုက်နာကြဖို့အထူးဆောင်ရွက်ပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်။ဒီဖွဲ့စည်းကြီးစတင်ပေါ်ပေါက်လာခဲ့ရတဲ့သမိုင်းကြောင်းကိုကြည့်မယ်ဆိုရင်တော့လွန်ခဲ့တဲ့1962ခုနှစ်ကအင်္ဂလိပ်ရှင်နေပီတာဘန်နက်ချင်ဟာပေါ်တူဂီကျောင်းသားနှစ်ဦးဟာသူတို့တောင်းမဲ့ခွန်းတစ်ခုကိုမြှောက်ပြီး Freedom လွတ်လပ်မှုလို့ပြောဆိုလိုက်တာကြောင့်ထောင်ချခံလိုက်ရတဲ့သတင်းကိုဖတ်ပြီးမိလျော်ခံနေရတဲ့အချင်းသမားများဆိုတဲ့ခေါင်းစဉ်နဲ့မိမိတို့ရဲ့အခွင့်အရေးကိုအတုံးချမိတဲ့အတွက်အချင်းချနေရတဲ့အချင်းသားတွေကိုစားတစ်ကမ္ဘာလုံးကအယူခံဝင်တဲ့စာတွေရေးသားကြဖို့ပီတာဘန်နက်ချင်ကသတင်းစာတွေမှာတိုက်တွန်းလိုက်ပါတယ်။အဲ့ဒီလှုပ်ရှားမှုကြီးကတစ်ကမ္ဘာလုံးအတိုင်းအတာထိရောက်သွားပြီးအဲ့ဒီကနေစပြီး Amnesty International နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးစတင်အခြေပြုပေါ်ပေါက်ခဲ့တာပါ။ဒီအဖွဲ့ကြီးအနေနဲ့ကမ္ဘာနေရဒေသအနှံမှာဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်ခံရတဲ့အချက်လက်တွေကိုစုံစမ်းဖော်ထုတ်ကြပါတယ်။အဲ့ဒီနောက်မှာတော့သက်ဆိုင်တဲ့အစိုးရတွေ၊အင်အားကြီးအဖွဲ့အစည်းကြီးတွေ၊ကုမ္ပဏီကြီးတွေကိုနိုင်ငံတကာဥပဒေတွေလေးစားလိုက်နာကြဖို့ပြောဆိုစည်းရုံးမှုတွေလုပ်ပါတယ်။ချိုးဖောက်ခံရမှုအခြေအနေတွေကိုတင်ပြပြီးကမ္ဘာအနှံ့ကလူအခွင့်အရေးအားပေးထောက်ခံသူတွေဟာရှေ့တန်းကလှုပ်ရှားဆောင်ရွက်သူတွေနဲ့အတူပူးပေါင်းရပ်တည်ပြီးကမ်ပိန်းတွေကိုလုပ်ကြပါတယ်။ဒါအပြင်အခွင့်အရေးနဲ့ပတ်သက်တဲ့ပညာပေးမှုတွေကိုလည်းပံ့ပိုးကူညီကြပါတယ်။သ တတန်း60နီးပါးရှိလာတဲ့ဒီအဖွဲ့ကြီးရဲ့လှုပ်ရှားဆောင်ရွက်မှုတွေကြောင့်ပထမဆုံးအနေနဲ့1963ခုနှစ်မှာဆာဗီးယားကယူကရိန်းဖုံးတော်ကြီးယိုဆက်စလစ်ပီဟာအချင်းအောင်ကနေလွတ်မြောက်ခဲ့ပါတယ်။အဲဒီနောက်အေအာရဲ့လှုပ်ရှားဆောင်ရွက်မှုတွေကြောင့်ကမ္ဘာအနှံ့ကထောင်နဲ့တောင်းနဲ့ချီနေတဲ့မတရားဖန်ဆီးခံရတဲ့အကျဉ်းသားတွေလွတ်မြောက်ကြရပါတယ်။1980ခုနှစ်ကစပြီးကမ္ဘာပေါ်မှာတည်ထောင်ပြီးတဲ့ဥပဒေကိုဖျက်သိမ်းဖို့လှုပ်ရှားမှုတွေကိုဆောင်ရွက်ကြပါတယ်။အဲ့ဒီအချိန်ကနိုင်ငံ6ခုကပဲတည်ထောင်အပြစ်ပေးတာကိုဖယ်ရှားခဲ့ပြီးခုချိန်မှာတော့နိုင်ငံပေါင်း140မှာတည်ထောင်အပြစ်ပေးရဲ့ဥပဒေကိုဖယ်ရှားလိုက်ကြပြီဖြစ်ပါတယ်။ AI အနေနဲ့အကျဉ်းချခံနေရတဲ့အကျဉ်းသားတွေရဲ့အခွင့်အရေးနဲ့လွတ်မြောက်မှုတွေအပြင်ဒုက္ခတွေစခန်းကဒုက္ခတွေရဲ့အရေးတွေ၊လိင်စိတ်ကွဲပြားသူတွေအတွက်ဒဏ်ထူညီမျှမှုတွေ၊လွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်မှုတွေ၊တည်ထောင်ချမှတ်ခံရမှုတွေနဲ့တခြားလူအခွင့်အရေးဆိုင်ရာအကြောင်းအရာတွေကိုတိုးချဲ့ဆောင်ရွက်လာကြပါတယ်။ AI နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးဟာ1989ခုနှစ်မှာ Nobel ငင်းချမ်းရေးဆုကြီးကိုလက်ခံရရှိခဲ့ပါတယ်။ဒီဖွဲ့ကြီးဟာလူသားတွေရဲ့ဂုဏ်သိက္ခာကိုထိပါဆန့်ကျင်တဲ့ညှဉ်းပန်းနှိပ်စက်မှုတွေအကြမ်းဖက်မှုတွေကိုခုခံကာကွယ်ရင်းကမ္ဘာကြီးကိုငြိမ်းချမ်းစေဖို့တကယ့်ကိုအထောက်ပံ့ပြုတဲ့အဖွဲ့အစည်းကြီးဖြစ်တာကြောင့်ဒီစုကိုပေးအပ်တာလို့ Nobel ငြိမ်းချမ်းရေးကော်မတီကပြောဆိုခဲ့ပါတယ်။ AI ဖွဲ့ကြီးကတော့သူတို့တွေရဲ့ဆောင်ရွက်မှုတွေကြောင့်အကျဉ်းထောင်တကားတွေဘလောက်ပိုပြီးပွင့်လာပြီလဲ။ညှဉ်းပန်းနှိပ်စက်ခံရမှုတွေတရားဥပဒေစိုးမိုးမှုအောင်ဘလောက်ရောက်လာပြီလဲ။လူသားတွေလူကုန်တိုက်ခါနဲ့နေထိုင်နိုင်ကြဖို့သူတို့ရဲ့အခွင့်အရေးတွေနဲ့ရပိုင်권တွေဘလောက်တိလာကြပြီလဲဆိုတဲ့အပေါ်မူတည်ပြီးခိုင်ငယ်မြဲမြဲဆက်လက်လှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်ရှင
်။မင်းညိုလွင်တင်ဆက်တဲ့သတင်းတွေကသုတအစီအစဉ်ကိုထုတ်လွှင့်ခဲ့တာပါခင်ဗျာ။ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားမဲ့ email လိစာက burmese@voanews.com ဖြစ်ပါတယ်။ဒီကနေ့ည9:00-10:00 တိ VOA အစီအစဉ်တွေကိုတင်ဆက်တဲ့အခါလိုင်းနိုမီတာ31 32 51တို့မှာဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကတစ်လှည့်ပြောပြပေးပါအောင်ဗျာ။
မြန်မာနိုင်ငံမှာဆင့်ဥချိုရေးကနေဒီမိုကရေစီစနစ်ကိုပြောင်းဖို့အတွက်လွန်ခဲ့တဲ့33နှစ်ကတနိုင်ငံလုံးအတိုင်းအတာနဲ့ပြုလုပ်ခဲ့တဲ့ရှစ်လေးလုံးလှုပ်ရှားမှုမှာအသက်ပေးသွားရသူတွေကိုဗြိတိန်နိုင်ငံကလည်းအမှတ်ရနေပြီးအဲ့ဒီအချိန်ကလိုပဲအခုလည်းမြန်မာပြည်သူတွေနဲ့အတူတသားတည်းဆက်ရှိနေမယ်လို့မြန်မာနိုင်ငံဆိုင်ရာဗြိတိန်သမ္မတကြီးပီကဖောလ်စ်ကပြောပါတယ်။အာဏာသိမ်းတာနဲ့အကြမ်းဖက်တာကိုအမြဲဆန့်ကျင်ကြောင်းနဲ့ဒီမိုကရေစီစနစ်နဲ့ပြည်သူတွေရဲ့ဒီမိုကရေစီရေးဆန္ဒကိုပြန်ပြီးတော့ပေါ်ဆောင်ရမယ်လို့လည်းပြောပါတယ်။88အရေးခင်မှာရန်ကုန်မြို့နေရာအနှံ့မှာဆန္ဒပြပွဲတွေနဲ့အတူစစ်တပ်ကပစ်ခတ်တာတေဆုံးထံရရသူတွေကိုတေဆောင်သွားတာတွေနဲ့လူအများပြားတေဆုံးခဲ့ရတာကိုတွေ့ရတယ်လို့အဲ့ရှင်ကဗြိတိန်သံမတ်ဖြစ်သူမာတင်မော်လန်ရဲ့ကိုရစ်မှတ်တမ်းကိုပါရန်ကုန်ဗြိတိန်တန်ယုံက Facebook စာမျက်နှာမှာဖော်ပြထားပါတယ်။အောက်ကလ၈ရက်မှာကြောက်တဲ့33နှစ်မြောက်ရှစ်လေးလုံးနဲ့ထိမ့်မဲ့ပွဲနဲ့ဆင်အားနဲ့သိဆန့်ကျင်ဆန္ဒပြပွဲတွေကိုဥရောပနဲ့အာရှနိုင်ငံတချို့မှာတင်းငွေနေကကျင်းပပါတယ်။နယ်သာလန်ရောက်မြန်မာတချို့ကမြို့တော်အမ်စတာဒမ်ရဲ့ဒံမြင်မြန်မာရှစ်လေးလုံးထိမ့်မှပွင့်တဲ့မြို့သားညီညွတ်ရေးအစိုးရ NUG ကိုနိုင်ငံတကာရဲ့ထောက်ခံမှုရလာစေတဲ့အတွက်လှုံ့ဆော်ဆန္ဒပြခဲ့ကြပါတယ်။အလားတူဂျာမနီနိုင်ငံမြူနစ်ဖရန့်ဖို့ဘာလင်မြို့တွေမှာရဗြိတိန်နိုင်ငံလန်ဒန်ကဗြိတိရှ်ပါလီမန်ရင်းမြစ်မှာပါမြန်မာနိုင်ငံသားတွေရှစ်လေးလုံးနဲ့ထိမ့်မှကျင်းပကြပါတယ်။မြန်မာနိုင်ငံမှာတရက်အတွင်းဓာတ်ခွဲနမူနာ9269ခုကိုစစ်ဆေးရမှာပိုးတွေ့အတိပြုလူနာက3029ဦးတွေ့ရပြီးသေဆုံးရသူက250ရှိနေတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါဟာဓာတ်ခွဲနမူနာစုစုပေါင်းရဲ့ 32.6 ရာခိုင်နှုန်းမှာပိုးတွေ့တာပါ။အခုချိန်အထိဆိုရင် COVID-19 ကြောင့်သေဆုံးရသူစုစုပေါင်းက11,986ဦးလောက်ရှိနေပါပြီ။ကျန်းမာရေးဌာနကနေ့စဉ်ထုတ်ပြန်တဲ့စီးရင်စရာတွေကအပြင်းမတကယ်ဖြစ်နေတာတွေနဲ့လွဲနေတယ်လို့လည်းကျန်းမာရေးပညာရှင်တွေကပြောပါတယ်။ဂျပန်နိုင်ငံတိုကျိုမှာကျင်းပတဲ့2020အိုလံပစ်ပွဲတော်မှာအိန္ဒိယနိုင်ငံသားနီရတ်ချောပရာကအိန္ဒိယနိုင်ငံအတွက်ပထမဆုံးအိုလံပစ်ရွှေတံဆိပ်ဆုကိုဆုခူးပေးခဲ့ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lopez နဲ့ Darren Smith တို့ဖြစ်ကြပါတယ် VOA ရဲ့မနက်ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ25 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တင်ဆက်ခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုဗစ်ကံဘေးကနေလုံခြုံသက်သာခွင့်ရရှိပြီးအခြားသောဘေးအမျိုးမျိုးကနေလည်းကင်းဝေးလုံခြုံတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။This program.